Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဧပြီလ17ရက်ကြာသပတေးနေ့မနေ့ပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညာဝင်အောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပ
ါကျွန်တော်ကျော်စံတာပါသူရဲ့ရွေးကောက်ပွဲမဲဆွယ်ခြင်းကာလနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့တာတွေဟာနိုင်ငံတော်စစ်ဆေးမှုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ကုလသမဂ္ဂအနေနဲ့ယွမ်ဂွိုက်ဒိုကိုဗင်နီဇူလာတရားဝင်သမ္မတအဖြစ်အသိအမှတ်ပြုဖို့အမေရိကန်ဒုတိယသမ္မတပင်စကပြောကြားလိုက်ပါတယ်အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲကြီးဒီကနေ့စတင်မှာဖြစ်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသနဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်ရှေဟောင်းမြို့မြောက်ဦးမှာတိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်တဲ့သုံးသပ်ချက်တစ်ခုပါတော့
ဘလူးကြောင့်ပဲဖြစ်ဖြစ်ဒီရှေဟောင်းရေကြီးမှုဝင်စီကြီးတွေပြတ်တယ်ဆိုတော့မကောင်းဘူးရှေဟောင်းဝင်စီစထိရမှာပဲဥပမာ
သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်တခါဘိုးကြုံမွေးမြောင်းလိုင်းတရုတ်ပြည်သွားတဲ့ခီးစဉ်နဲ့ပတ်သက်တဲ့သုံးသပ်ချက် UNESCO စုကိုရရှိသွားတဲ့ Writers သတင်းတော့ကိုဝါလုံးတို့ကိုအ мян ပြန်လှုပ်ပေးဖို့ကဘာကတောင်းဆိုနေပါပြီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016သူ့ရဲ့မဲဆွယ်မှုနဲ့ပတ်သက်ပြီးကနဦးစတင်စုံစမ်းစစ်ဆေးခဲ့သူတွေဟာသူရွေးကောက်ပွဲမနိုင်ရအောင်လုပ်တာအာဏာသိမ်းဖို့ကြံစည်မှုနိုင်ငံတော်စစ်စဘောင်မှုကျူးလွန်ခဲ့ကြတာဖြစ်တယ်လို့ဗိုလ်ထုနေကရှုတ်ချလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်သမျှဟာကောက်ကျစ်ဆင်းရဲတဲ့လူရက်တွေဖြစ်တယ်လို့သူရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဟာရုရှားနဲ့ဆက်နွယ်မှုရှိခဲ့တယ်ဆိုပြီးလွန်ခဲ့တဲ့3နှစ်ကတရားရေးဌာနကစုံစမ်းစစ်ဆေးမှုလုပ်ဖို့စတင်ခဲ့တဲ့ကိစ္စတွေကိုညွှန်ပြကြားသွားတာဖြစ်ပါတယ်အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုစတင်စေခဲ့တဲ့ရခိုင်တရားရေးဌာနနဲ့ FBI အရာရှိတွေကိုလည်းညစ်ပတ်တဲ့စုံထောက်တွေလို့တိုက်ခိုက်ပြောဆိုလိုက်ပါတယ်ဒီစုံစမ်းစစ်ဆေးမှုတွေဟာတည်ဝင်းဥပဒေနဲ့ဆန့်ကျင်တဲ့သမ္မတကိုဖြုတ်ချဖို့ကြိုးပမ်းမှုနိုင်ငံတော်သစ်စစ်ပေါင်းမှုဖြစ်တယ်လို့ဆိုပါတယ်မစ္စတာမူလာရဲ့စာမျက်နှာ400နီးပါးရှိတဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာတိဖြတ်ထားတဲ့မူတစ်ခုကိုမကြခင်ရပိုင်းအတွင်းထုတ်ပြန်တော့မယ်ဆိုလို့နိုင်ငံတော်ရှင်းနေချုပ်ဝီလျံဘာကကြေညာခဲ့ပြီးတဲ့နောက်မှာပဲသမ္မတဒေါ်နယ်ထရမ့်ကအခုလိုပြောကြားလာတာဖြစ်ပါတယ်သမ္မတထရမ့်ကတော့သူကိုယ်တိုင်အစီရင်ခံစာကိုမဖတ်ရသေးပေမဲ့သူ့မှာအပြစ်ဆုံးတရားမရှိဘူးလုံးဝကင်းလွတ်တယ်လို့ပြောဆိုထားတာဖြစ်ပါတယ
်အကျိန်းနဲ့ရှင်ပြန်ခဲ့ရတဲ့အစ္စရေးရွေးကောက်ပွဲမှာအဓိကအတိုက်ခံဖြစ်တဲ့အပြားနဲ့အဖြူပါတီခေါင်းဆောင်ဘန်နီဂန့်စ်ကသူတို့အနေနဲ့ညွန်ပေါင်းဖွဲ့နိုင်ခြင်းမရှိဘဲရှုံးနာကိုလက်ခံလိုက်တဲ့အတွက်လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နန်တရာဟုဟာဗုဒ္ဓဘူးနေမှာပြင်ဆင်မှအချိန်တက်တန်းကိုဆက်လက်ထမ်းဆောင်ဖို့လုပ်နေပါပြီ။မဲအလုံးရဲ့69ရာခိုင်နှုန်းရေးတွက်ပြီးချိန်မှာနန်တရာဟုရဲ့ Likud Party နဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးဘန်နီဂန့်စ်ဦးဆောင်တဲ့အပြာနဲ့အဖြူပါတီတို့ကကနက်ဆက်လွှတ်တော်မှနေရာ120မှာ35နေရာစီမဲအရေးအတွက်တူညီနေတာဖြစ်ပါတယ်။ဒါကြောင့်နှစ်ဖက်စလုံးကညံပေါင်းဖွဲ့ဖို့လိုအပ်နေတာဖြစ်ပြီး Likud Party ကညံပေါင်းဖွဲ့နိုင်တဲ့အနေအထားမှာရှိနေပါတယ်။ Likud Party နဲ့သူ့မဟာမိတ်တွေရဲ့ညံပေါင်းအဖွဲ့ကလွှတ်တော်မှအမတ်နေရာ65နေရာရဖို့ရှိတာပါ။ Gantz ကဣသရေးပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလေးစားပါကြောင်းဗိုလ်တော်ဘူးနေမှာသတင်းတောက်တွေကိုပြောပါတယ်။ Washington မှာ American သမ္မတ Donald Trump ကရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နန်ဒန်ဟူပြန်ရွေးခံတာဟာဒေသရင်းငြိမ်းချမ်းရေးအတွက်ကောင်းတဲ့လက္ခဏာလို့ပြောပါတယ်။အစောပိုင်းမှာတော့နန်ဒန်ဟူက Likud Party ရဲ့အကြီးကျယ်အောင်ပွဲခံမှာဖြစ်ကြောင်းပြောတယ်လို့လက်ရရင်အစိုးရတဲ့အနေနဲ့ညွန်ပေါင်းဖွင့်ရမယ်ဆိုရင်လည်းအားလုံးအတွက်ဆောင်ရွက်ပေးမယ်ဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ပေးမှာဖြစ်ကြောင်းပြောကြားခဲ့တာပါ
။ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ဒီမိုကရေစီရေးအတွက်ယက်တီပြီးဗင်နီဇူလာနိုင်ငံတိုက်ခိုက်ခံဆောင် Juan Guaido ကိုနိုင်ငံကောင်းဆောင်အဖြစ်အသိအမှတ်ပြုဖို့အမေရိကန်ဒုတိယသမ္မတ Mike Pence ကဆော်လိုက်ပါတယ်။ကျန်နိုင်ငံတကာအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားနေပေမဲ့လုံခြုံရေးကောင်စီကအဲ့လိုလုပ်ဖို့ညှဉ်းဆန်နေတယ်လို့လုံခြုံရေးကောင်စီအစည်းအဝေးမှာသူကပြောပါတယ်။ Guaido ရဲ့အဆိုအရကိုတည်ဝင်အဆိုအရအဖြစ်အသိအမှတ်ပြုရင်းကုလသမဂ္ဂကဆုံးဖြတ်ချက်ချနိုင်အောင်အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပြီးလွတ်လပ်မှုပြန်လည်ဖော်ဆောင်ရေးဒီမိုကရေစီရေးအတွက်အုံကြွလာတဲ့ဗင်နီဇူလာလူလူနဲ့အတူယက်တီကြဖို့လဲသူကကြွေးကြော်သွားပါတယ်။ Guaido ကိုအသီးမှတ်ပြုရေးဆုံးဖြတ်ချက်အတွက်လုံခြုံရေးကောင်စီမှာပဲလှုပ်ဆောင်မှာလား။ဒါမှမဟုတ်အထွေထွေညီလာခံမှာပဲလှုပ်ဆောင်မှာလားဆိုတော့ဆင်းဆင်းလင်းလင်းမသိရသေးပါဘူး။လုံခြုံရေးကောင်စီမှာတင်မဲ့ဆိုရင်တော့ရုရှားကဗီဒီယိုအနာသုံးပြီးပယ်ချဖို့စီကြတယ်လို့ရှိနေပါတယ်။၎ ထွေထွေညီလာခံမှာဆိုရင်တော့သမ္မတလူများစုမင်းနဲ့ဆုံးဖြတ်မှာဖြစ်ပါတယ်။ဗင်နီဇူလာနိုင်ငံမှာဒီမိုကရေစီညီညာရေးပြန်လည်ဖော်ဆောင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့တန်တမန်နီစီးပွားရေးဖိအားတွေကိုသုံးပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ပေမဲ့ကျန်တဲ့နီလန်းတွေကိုလည်းမပစ်ပယ်သေးဘူးလို့ပန့်စ်ကပြောသွားပါတယ်
။မက္ကဆီကိုနဲ့ဆက်ကနေအမေရိကန်နိုင်ငံနဲ့ရွှေ့ပြောင်းလာတဲ့သူအများပြားရှိနေတဲ့အမေရိကတဲ့အလဲပိုင်းသုံးနိုင်ငံအတွက်အမေရိကန်ရဲ့ထောက်ပံ့မှုတွေရပ်ဆိုင်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့လှုပ်ဆောင်မှုအတွက်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအခုခံပြောဆိုလိုက်ပါတယ်။ဗိုလ်တပုနေ့ကြားနာပွဲမှာဝန်ကြီးပွန်ပီယိုကဒီမိုကရက်တီရဲ့ပြင်းထန်တဲ့ဝေဖန်မှုကိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ဘက်နယ်စပ်မှာတိတ်ကိုကြီးမားတဲ့ပြဿနာကြုံနေရတယ်လို့ဝန်ကြီးပွန်ပီယိုကတော်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှာထွက်ဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကအယ်ဆာဗေဒိုဂွာတီမာလာနဲ့ဟွန်ဒူရပ်နိုင်ငံသုံးနိုင်ငံအတွက်အဖြေထုတ်ပေးနိုင်မှုအတွက်နိုင်ငံခြားအထောက်အကူရန်ငွေဒေါ်လာတန်ရန်ပေါင်းများစွာအကုန်ခံပြီးစာတုံးဆောင်ခဲ့တယ်။ဒါပေမဲ့ဒါအရာမထင်ဘူးဆိုတာမြင်တာနေတာကြောင့်ပြောင်းဖို့စူးစမ်းနေကြောင်းလည်းဝန်ကြီးကပြောကြားခဲ့တာပါ။တော်တော်ကဒီ CNN လက်နေတဲ့နိုင်ငံတွေမှာငတ်မှုမှုအကြမ်းဖက်မှုနဲ့မူဝင်မှောင်ခုံမှုတွေတိုက်ဖျက်ရေးအတွက်အကူအညီရန်ပုံငွေကိုအတည်ပြုပေးထားတာဖြစ်ပြီးဒီရန်ပုံငွေကိုအမေရိကန်နိုင်ငံထဲမက္ကဆီကိုနဲ့ဆက်ကြောဖြတ်ပြီးအုပ်စုတိုင်ရွှေ့ပြောင်းဝင်ရောက်နေမှုတားဆီးဖို့မလုပ်နိုင်တဲ့အတွက်ဒဏ်ခတ်တဲ့အနေနဲ့ဖျက်တောက်ပြစ်မယ်လို့သမ္မတ Trump ကြေညာခဲ့ပြီးသတင်းနှစ်ပတ်ကြာမှာဝန်ကြီးပွန်ပီယိုကအခုလိုပြောတာပါ။ကျန်းမာရေးမှာဒီမိုကရက်တွေကသမ္မတအင်ဂျီရဲ့လှုပ်ရဟာကြောင်းကျိုးမစီရော်ဘူးလို့ဝေဖန်ပါတယ်။ညူဂျာစီပြည်နယ်အထက်လွှတ်တော်အမတ်ကတော့ဒီလိုလှုပ်ဆောင်တာဟာဒေသရင်းမတည်ငြိမ်မှုတွေပိုဖြစ်လာစေမယ့်အပြင်နေဆက်ဒေသနဲ့ပတ်သက်ပြီးလူတွေပိုစိုးရိမ်လာနိုင်တယ်လို့မျှော်ရင်းလင့်ချက်လည်းပိုမဲ့လာနိုင်တယ်လို့ပြောပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335ไฮโดรมิเตอร์40 kHz 9839ไฮโดรมิเตอร์48 kHz 6153ดุติยานายเวมาไลน์เลมิเตอร์190 kHz 1505รูปกันทุ่งเรียนไปได้ရှင
်โอชินามิโรอาบิวิดรินโกเสร็จแล้วน้าสินียาราဖြစ်ပါတယ်ခင်ဗျာยะคายสิตะเอเอตีถองเนี่ย10နှစ်ပြည့်တဲ့ဗုဒ္ဓဟူးနေ့อ่ะยะคายပြည်เนี่ยမြောက်ဦးမြို့မှာရက်တိုက်ရင်းเนี่ยမြမတက်မတော်လက်နေကြီးစခန်းတွေကိုအေးအေးဘက်ကဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်နှစ်ဖက်စလုံးကြာဆုံးမှုတွေရှိခဲ့တယ်လို့အေးအေးဘက်ကရောတက်မတော်ဘက်ကပါအတည်ပြုပြောကြပါတယ်။ကြေးရွာတချို့မှာအမျိုးသမီးနဲ့ကလေးငယ်တွေသေဆုံးတာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ကာရွာနဲ့ဘူးရမညူရွာတွေမှာတော့အမျိုးသမီးညူသေဆုံးသွားခဲ့တယ်လို့တန်းရင်ပြင်ကြေးရွာအုပ်ချုပ်ရေးမှူးဟောင်းကဖေးတွေကိုပြောပါတယ်။အလားတူပဲမြောက်ဦးမြို့နယ်ချောင်းတိကျေးရွာမှာလည်းနှစ်နှစ်သားအရွယ်ကလေးငယ်တူနဲ့အမျိုးသမီးတူဒဏ်ရာရရှိခဲ့တယ်လို့ဒေသခံတူကပဲပြောပါတယ်။အင်္ဂါနေ့ည7:00နာရီကစပြီးဗုဒ္ဓဟူးမနက်အထိမြောက်ဦးမြို့ကိုးသောင်းဖရာအနီးကရက်တိုက်ရင်တက်မတော်22အခြေပြုစခန်းကိုအေးအေးအဖွဲကတိုက်ခိုက်ခဲ့ပြီးအခုလည်းပဲနှစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်နေတော့မယ်လို့ဒေသခံတွေကပြောကြပါတယ်။မြောက်ဦးနဲ့မင်းပြားမြို့နယ်ဆက်ပန်းမြောင်းအထက်ပိုင်းမှာတက်မတော်ကလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့အေးအေးတက်ဖွဲ့လိုအကြာတိုက်ပွဲတွေဆက်လက်ပြင်းထန်စွာဖြစ်ပွားနေတဲ့အတွက်ကြောင့်တိုက်ပွဲဖြစ်ပွားရာဒေသအတွင်းကဒေသခံရွာသား26,000ကျော်စစ်ဘေးတန်းချောင်နေရသလိုအကူအညီပေးရလှုပ်ဆောင်မှုမှလည်းတားမြစ်ပိတ်ပင်မှုတွေရှိနေတဲ့အတွက်စားတောက်နေထိုင်ရေးမှအခက်အခဲတွေရင်ဆိုင်နေရတယ်လို့စစ်ဆောင်အကူအညီပေးရတာဝန်ရှိသူတွေကပြောပါတယ်
တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တရုတ်သမ္မတရှီကျင့်ပင်လုံဟာတရုတ်နိုင်ငံဘေကျင်းမြို့မှာဗိုလ်တပုနေကတွေ့ဆုံခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးလက်ရှိမှာတိုးတက်မှုရှိနေတယ်လို့ပူးပေါင်းဆောင်ရွက်မှုနဲ့နှစ်နိုင်ငံဖလှယ်ရေးအစီအစဉ်တွေတိုးချဲ့နေတယ်လို့တရုတ်ရဲ့ Governance စီမံကိန်းအတွက်ပူးပေါင်းဆောင်ရွက်မှုမှာလည်းတိုးတက်မှုအသစ်ရနေတယ်လို့သမ္မတရှီကပြောကြားဆင်ဝါသတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်နိုင်ငံတကာမှာအခြေအနေတွေဘလို့ပဲကြောင်းကြောင်းတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာတရုတ်အတွက်တိတ်ကိုအရေးပါကြောင်းနဲ့တရုတ်အနေနဲ့မြန်မာနဲ့မဟာဗျူဟာကျတဲ့ဆက်သွယ်ရေးကိုခိုင်မာအောင်အမြဲလှုပ်ဆောင်မှုစံတာရှိကြောင်းလည်းပြောပါတယ်။တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတရုတ်မြန်မာနှစ်နိုင်ငံကြားကာလကြာရှည်ချစ်ချည်ရင်းနှီးတဲ့ဆက်ဆံမှုရှိနေတယ်လို့နှစ်နိုင်ငံစစ်တပ်ချင်းဆက်ဆံရလဲခိုင်မာတိုးတက်မှုရှိနေကြောင်းမြန်မာငင်းချင်းလှုပ်ဆောင်မှုတွေမှာတရုတ်ရဲ့ပံ့ပိုးကူညီမှုကိုအားကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ဒါပြန်တရုတ်ရဲ့ခေတ်သစ်ပိုးလွှမ်းမကြီးတွေပူးပေါင်းဆောင်ဖို့မြန်မာဘက်ကအမြဲအသင့်အရှိပြီးကြိုးစိုးကြောင်းလည်းပြောကြားခဲ့တာပါ။
အိန္ဒိယနိုင်ငံရွေးကောက်ပွဲဒီကနေ့စတင်ပါပြီ။ရသက်တ5ဘတ်ကြာမြင့်ပြီး မဲဒီရွေးကောက်ပွဲကနေပါလီမန်သစ်တရားနဲ့ဝန်ကြီးချုပ်တူကိုရွေးချယ်မှာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယဟာကမ္ဘာပေါ်မှာတရုတ်ပြည်လူ့ရေးအများဆုံးနိုင်ငံဖြစ်ပါတယ်။ပထဝီနိုင်ငံရေးအရာလည်းအချက်အချာကြားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အခုကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူစံပေါင်း900ရှိနေပါတယ်။မဲယုံလုံသားပေါင်းအနည်းဆုံး17သန်း electronic မဲပေးစက်နေ့တမှသုံးသန်းနိုင်ငံရေးပါတီပေါင်း200ကျော်အထိများပြပါရယ်အထူးရထားသင်္ဘောရဟတ်ရင်တွေသာမကစင်တွေကအသုံးပြုပြီးသေယူပို့ဆောင်ရေးအတွက်လွယ်ကူအောင်လုပ်ပေးနေပါရယ်အနာကြီးမာတဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုပြည်သူလူထုကကြိုက်မကြိုက်ဆိုတာစဉ်သက်မဲ့ပွဲလဲဖြစ်ပါရယ်ဟိန္ဒူအမျိုးသားရေးဝါဒီနိုင်ငံရေးကိုဖော်ဆောင်ခဲ့တဲ့မစ္စတာနရင်ဒရာမိုဒီကြောင့်အိန္ဒိယနိုင်ငံတွင်မှစိတ်ဝမ်းကွဲပြားမှုတွေလည်းပဲအများကြီးရှိခဲ့ပါရယ်ဒါပေမဲ့အိန္ဒိယလူထုအများစုကတော့မိုဒီရဲ့အုပ်ချုပ်ရေးဟာထင်မြင်မှုရှိတဲ့အဂတိလက်ကျမှုနဲ့ပါတယ်ဆိုပြီးတော့သူ့ကိုသဘောကျနိုင်ကြပါတယ်။လူမျိုးစုငယ်တွေနဲ့ပညာရလူထမ်းသားတွေကသူ့ကိုသိမကြိုက်ကြပါဘူး။ဒါကြောင့်လည်းပဲအတိုက်အခံဖြစ်တဲ့ Indian National Congress ပါတီကအလားအလာလဲရှိနေသေးပါ။သို့တော်လည်းပဲဒီ National Congress ပါတီဟာအိန္ဒိယနိုင်ငံလွတ်လပ်ရပြီးကြတဲ့အုပ်ချုပ်လာခဲ့ပေမဲ့အခုခါမှာပြတ်သားတဲ့မူဝါဒကိုချခင်းမပြနိုင်ဘူးလို့လည်းဝေဖန်ခြင်းခံရပါတယ်။တမိုင်းတခြားမှာတော့လူနေစုအခွင့်အရေးကိုမြင့်တင်ပြီးဆိုရှယ်လစ်မူဝါဒတွေရောစီးပွားရေးပညာရေးတွေလည်းတိုးတက်ခဲ့တာရှိပါတယ်
။ Britain နိုင်ငံ EU ဥရောပကနေနှုတ်ထွက်ဖို့အတွက် 48 နာရီတောင်မလိုတော့တဲ့အချိန်မှာပဲ EU က Britain ရဲ့နှုတ်ထွက်မဲ့ရက်ကို October 31ရက်နေ့ထိတိုးပေးဖို့ကန့်လန့်လိုက်ပါတယ်။ April 2ရက်တောက်ကြန်နေ့မှာဘာသဘောတူညီချက်မှမရပဲ Britain EU ကနှုတ်ထွက်တဲ့အဖြစ်မျိုးကိုရှောင်ရှားနိုင်မှုအတွက် Britain နိုင်ငံရေးဗျံပဒါမဖြစ်စေရတဲ့ရည်ရွယ်ပြီးတော့ EU ခေါင်းဆောင်တွေကကန့်လန့်လိုက်တာဖြစ်ပါတယ်။ EU ခေါင်းဆောင်တွေရဲ့ Brussels အရေးပေါ်အစည်းအဝေးမတင်ပါခင်ဝန်ကြီးချုပ်မေကနောက်ဆုံးသတ်မှတ်ရက်ကိုတောက်ကြာနေ့ကနေဂျွန်လ30ရက်နေ့ထိတိုးပေးဖို့ပန်ကြားခဲ့တာပါအခု EU ကကန့်လန့်တဲ့နှုတ်ထွက်မဲ့ရက်ကိုဗြိတိန်ဝန်ကြီးချုပ်မေလက်ခံမခံတော့မသိရသေးပါဘူ
းကျွန်တော်ပြင်းနေမနေခင်ထီတိုင်းအောင်နိုင်ငံတကာသတင်းတွေကိုဦးကျော်စန်းသာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရှေးဟောင်းအမွေနှစ်ရှိရာမြောက်ဦးမြို့မှာတိုက်ပွဲတွေမဖန်တီးသင့်ဘူးလို့ပြည်ပရောက်ပညာရှင်တချို့ကသတိပေးလိုက်ပါတယ်အခုလိုရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြီးထွားလာရတာဟာ NLD အစိုးရရဲ့ကင်တွယ်မှုအားနည်းချက်ကြောင့်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြကြင်တာပါရခိုင်တပ်မတော် AA ဟာအင်းအားရာကနန်းလောက်နဲ့ရခိုင်ပြည်နယ်မြောက်ဦးမြို့အခြေစိုက်ရဲတပ်ရင်းဌာနချုပ်ကိုမနေ့မနေ့ပိုင်းကအလုံးရင်းနဲ့ဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကမီဒီယာတွေကိုပြောပါတယ်တိုက်ပွဲအတွင်းတပ်မတော်ဘက်ကတိုက်လေရင်နဲ့ရဟတ်ရင်တွေတုံးခဲ့ပြီးနှစ်ဖက်တိုက်ပွဲကြောင့်အမျိုးသမီးနဲ့ကလေးငယ်တွေတေဆုံးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရဲမေတချို့ကိုလည်းစစ်တုပ်ပန်းအဖြစ်အေးအေးတပ်ဖွဲ့ကဖမ်းဆီးသွားတယ်လို့နှစ်ဖက်တာဝန်ရှိသူတွေက VOA ကိုဖြေကြားပါတယ်ရှေဟောင်းအမွေနဲ့ဖျားပထိုးစီတီတွေရှိရာမြောက်ဦးမြို့မှာအခုလိုတိုက်ပွဲတွေဖန်တီးနေတာဟာမဖြစ်သင့်နိုင်လို့ရလို့ဂျာမနီနိုင်ငံမှာနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကရှုမြင်ပါတယ
်ဘလို့ကြောင့်ပဲဖြစ်ဖြစ်ဒီရှေဟောင်းရေးခြင်းမှုအမွေကြီးတွေပြတ်တယ်ဆိုတော့မကောင်းဘူးရှေဟောင်းအမွေကြီးစဖေးရမှာပဲဥပမာဒုတိယကမ္ဘာစစ်တုန်းကဆိုလို့ရှိရင်ဥပမာအင်္ဂလိပ်စစ်တပ်ကတို့စစ်တီလို့ကိုစစ်ကူတာဒီအီယာဗရီချင်းနဲ့မြစ်အော့ဖ်မင်းတရားတော့ပေါ်ရည်သူတို့ဖြောက်ဝင်လာမယ်။အဲ့ဒီသူတို့ချိန်မှာငင်းဆွဲကြတာ။အဲ့ဒါအစီအစဉ်ကိုဟိုသမိုင်းဗမောခိုင်ကြီးဒေါက်တာလုစ်ကပြည်မချန်ကန်ကွက်တယ်။ဆင်းရုံမှန်းတဲ့နေရာနဲ့ဆက်စီရောက်လို့ရှိရင်လည်းအဲ့ဒါဗကံမြဟောင်းဘက်ကိုဥတီနေတယ်။အဲ့မှာနှုံးစပယ်ပြန်လာတက်ကြလို့ရှိရင်ဗကံမြဟောင်းကဇီရီဖျားကြီးအကုန်လုံးပြက်ကုန်ပါလိမ့်မယ်။ရှင်းအောင်ကြီးကြီးမှုတွေပြက်ပါလိမ့်မယ်။မလုပ်ပါနဲ့ဆိုပြီးပြောတယ်။ပြောတော့မှအင်္ဂလိပ်ကလမ်းကြောင်းပြောင်းသွားပြီးတော့အဲ့ဒါမြင်းနှစ်စင်းကိုကျော်သေးရတယ်။အရှင်းအောင်ကြီးဂျင်းမှုဝင်နေစရာထိမကောင်းပါလေ။အဲ့လိုနေရာမျိုးမှာတိုက်ပွဲလို့ဖို့မကောင်းပါဘူး
။ရခိုင်ဒေသမှာဖြစ်နေတဲ့လက်ရှိတိုက်ပွဲတွေကဝမ်းနည်းစရာကောင်းပြီးရှေးဟောင်းလက်ရာတွေရှိရာမြောက်ဦးမြို့ကိုမတိခိုက်စေခြင်းဘူးလို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတိုက်တွန်းပါလေ
။အခုတိုက်နေတဲ့တိုက်ပွဲကြီးကတိုင်းရင်းသားချင်းချင်းတိုက်နေတဲ့တိုက်ပွဲကြီးဖြစ်နေတယ်။နောက်တိုင်းပြည်အတွက်လည်းဘာမှအကျိုးရှိတာမဟုတ်ဘူး။အထူးသဖြင့်အပြစ်မဲ့တဲ့ကျွန်တော်တို့ရခိုင်ပြည်သူတွေဆိုရင်အခုစစ်ပွဲကြောင့်ဒုက္ခရောက်နေကြတာ16,000ကျော်လောက်ရှိနေပြီလို့ပြောတယ်။နောက်အခုဖြစ်နေတဲ့နေရာတွေမှာလည်းတမိုင်းဝင်ဖြစ်တဲ့ဒီရှေးဟောင်းနေရာတွေစီဒီပထိုးတွေရှိတဲ့နေရာမှာလည်းဖြစ်နေကြတယ်အဲ့ဒါလည်းပျက်စီးမှလည်းစိုးရိမ်နေကြတယ်။တခုမေးစရာရှိတာကဘာလို့ tamai wing de ti lu si di patho ri niya ma ta sakhan ni cha pi lo ma di niya ko be pit ni ja de so da da ka ro ma pit tin bu ya a di niya ga yee ji tin niya thain thain khu lu de lo chin lo myin de
de ke ro nld aso ya ha yakhan di ta patipak ga ko kain twe ya ma a ne jet di shi ke de lo thong da tu ga u kin maung so pit ba de
ho nld so a sat tet la re ya yakhan di pyatana kain twe mon ni ma kaung hu ho nld ya kain twe mon ni ya Makai juga tak puh, pemainnya ni makai ngajar loh, jekai juga na, cici dia popo bi cici lah le. Eh, mah ini jalan mah, pemain tambah roh top yang jinia lah kan, jekai ini ibu piu tempu, nengan orang tempu nengan orang sanse juga orang, main pita bar es, pita lo piu lah le. Enel di sura, pemain piu mah pisimu. Eh lo, oh, enel di oh, jekai di piu terong mimi aga, jojimu mesiu. Di dalamnya okey nama, popi semua lah yang kangau me. Eh lo, di dalam popi kau sendiri no.
ငင်းညာရေးဆိုရရဲ့လက်ရှိတက်တန်းကနောက်ထပ်တစ်နှစ်ကွဲလောက်တာကျွန်တော်တာပါအဲ့ဒီအချိန်ကာလအတွင်းအစိုးရအနေနဲ့ရခိုင်ပြည်နယ်ကငင်းညာရေးပြဿနာကိုကင်တွဲဖြေရှင်းနိုင်လိမ့်မယ်လို့သူမယုံကြည်ကြောင်းဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်ငင်းချရေးရဖို့အင်းနဲ့စစ်ပွဲရဖို့အောင်မြင်နိုင်မလားဆိုတာကျွန်တော်မထင်ဘူးဒါဖြစ်လို့ဆိုလို့ရှိရင်တို့အခုလုပ်နေတဲ့ငင်းချမ်းရေးပရော ကျွန်တော်ထင်တယ်အကြာကြီးတုံးနဲ့ကျော်လေးနှစ်ဆွေးနွေးခဲ့ပြီးပြီဒါပေမဲ့ခုထိလုံးဝကိုအပြစ်ခတ်ရဆက်တာလည်းမရှိဘူးငင်းချမ်းရရတာလည်းမရှိဘူးဒါကြောင့်အခုမှပဲစပြီးတော့အေအေကိုခေါ်ပြီးဆွေးနွေးတယ်ဆိုတာဒီနှစ်နှစ်အတွင်းတစ်နှစ်အတွင်းမှာဘယ်လို့မှမရနိုင်ဘူးလို့ကျွန်တော်ထင်တယ်
ရောင်မြို့ရဲတပ်ရင်ဌာနချုပ်ကိုအေအေကဝင်တိုက်ခဲ့တဲ့အေပီ10ရက်နေ့ဟာရခိုင်တပ်မတော်အေအေကိုတီထောင်တဲ့စစ်နှစ်ပြည့်နယ်လေတိုက်ဆိုင်နေပါတယ်ရခိုင်ဒေသတွင်းမြမတပ်မတော်နဲ့အေအေတပ်ဖွဲ့တို့တိုက်ပွဲကြောင့်စစ်ရှောင်ဒုက္ခသည်2000ကျော်ရှိနေပြီးလုံခြုံရေးပြည်ပင်မှုတွေကြောင့်ဒုက္ခသည်တွေဟာရေတပ်အပါအဝင်စားနပ်ရိက္ခာအခက်အခဲနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ ပြည်ရဲ့သတင်းပရင်းနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့တက်ချုပ်ရဲ့တရုတ်ခီးစဉ်ကိုကြည့်ရအောင်ပါတရုတ်နိုင်ငံကိုတနင်္လာနေ့ကစရောက်ခဲ့တဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတရုတ်သမ္မတရှီကျင်းပင်နဲ့မနေ့ကဘီဂျင်းမြို့တော်မှာတွေ့ဆုံပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်က OBOR တရုတ်ကပတ်လမ်းကြောင်းဒုတိယအကြိမ်ကြီးလာခံတက်ရောက်ဖို့ဒီလာနှောင်းပိုင်းတရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေချိန်မှာ
အခုလိုမြန်မာစစ်ကောင်းဆောင်နဲ့တရုတ်သမ္မတတို့တွေ့ဆုံခဲ့တာပါသမ္မတရှီနဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့အခုလိုကြိုတင်ပြီးဘာကြောင့်တွေ့ဆုံခဲ့ရတယ်လဲဆိုတာနဲ့ပတ်သက်လို့ကိုဝင်းမင်းတင်ပြပါပါဟုတ်ကဲ့ပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အရင်နေ့တွေကတရုတ်စစ်ဦးစီးချုပ်နဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံခြားရေးအကြီးအကဲတို့နဲ့တွေ့ပြီးမှာအခု အရင်တွေ့ဖို့ဖြစ်လာရတာကိုမြမအရေးသုံးသက်သူဂျော့ချ်တောင်းတက္ကသိုလ်ကဂုံလူဆောင်ပမောခဒေးဗစ်စတိုင်ဘတ်က
မင်းတော်ဝိုင်း wanted to talk to the Chinese before Aung San Suu Kyi
ဘူဂျုံဝီမီအောင်လိုက်အနေနဲ့ဒေါန်ဆန်းစုကြည်တရုတ်နဲ့မတွေ့ခင်မှာသူကဥအောင်ဂျိုတင်တွေ့ကျင်တဲ့သဘောရှိပါတယ်အဓိကကြတဲ့ကိစ္စရပ်ဒီမှာတရုတ်နဲ့သူနဲ့သဘောတူညီထားမှုရှိတယ်ဆိုတာပြကျင်ပုံရပါတယ
်ဒါအပြင်ပမောခစတိုင်ဘတ်ကပဲတရုတ်ဘက်ကဖိတ်ကြားရခြင်းကိုလည်း
President Xi wants to make sure that he has the support
တမန်ရှိဘက်ကလည်းတရုတ်အနေနဲ့မြန်မာနိုင်ငံနဲ့လုပ်ချင်တဲ့အဓိကကိစ္စတွေမှာမြန်မာတပ်မတော်ဘက်ကသဘောတူညီမှုရထားတယ်ဆိုတာပြကျင်ပုံရပါတယ်ဒီကိစ္စထဲမှာခေတ်စ်ပိုးလမ်းမအပြင်ကြောက်ဖြူကိုဖောက်မဲ့မြန်နှုံးမြင့်ရထားလမ်းကနေမြစ်ဆုံဆဲအထိပါပါတယ
်ဒါအပြင်တရုတ်နဲ့မြန်မာတပ်မတော်နှစ်ခုလုံးမှာရှိနိုင်တဲ့ဘုံအကျိုးစီးပွားကိုလည်းပါမောခစတိုင်ဘတ်က
ဒ
ါကတရုတ်နဲ့မြန်မာတပ်မတော်တို့အနေနဲ့သူတို့ဘုံအကျိုးစီးပွားအတွက်ဒေါန်ဆန်းစုကြည်ကိုပါသဘောတူလာအောင်လုပ်တဲ့အနေအထားအထိဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပေမဲ့ဒီခီးစဉ်ဖြစ်ဖို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အကျိုးစီးပွားကပူများနိုင်တယ်လို့ပါမခစတိုင်ဘတ်ကဆိုပါတယ
် I think it is more in Min Aung Hlaing's interest to make
ဒီကိစ္စမှာကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့သူ့နဲ့ဒေါန်ဆန်းစုကြည်တို့အကြားမယုံကြည်မှုတွေကြီးကြီးမားမားဖြစ်နေချိန်မှာသူ့ဘက်ကတရုတ်သမ္မတကိုဥအောင်ပြောနိုင်ဖို့အတွက်ပူအာတီတာရှိဖို့များပါတယ်
မြမအရေးသုံးသက်သူနဲ့မြမနိုင်ငံဆိုင်ရာ American သံမှုဟောင်း Priscilla Club ကတော့ ဒီခီးစဉ်ဖြစ်လာရပုံကို
Well, I think that it's part of the
ဒီခီးစဉ်ဖြစ်လာတာကမကြခင်ကျင်းပမဲ့ခေတ်တည်းကိုပိုလန်မှာထိပ်သီးဆွေးနွေးပွဲမှာဒေါင်ဆန်းစုကြည်တရုတ်သမ္မတနဲ့မတွေ့ခင်မှာကာကွယ်ရေးဦးစီးချုပ်ကအရင်ကြိုးပြီးတွေ့ကျင်တဲ့အတွက်အခုလိုစီစဉ်ခဲ့ကြပုံရပါတယ
် Priscilla Club ကဆက်ပြီးအရင်ပုံရဟန်းမကြီးမြန်မာပြည်ကိုလာလေတုန်းကလည်းကာကွယ်ရေးဦးစီးချုပ်ကရန်ကုန်ဆင်းပြီးအခုလိုဥအောင်သွားတွေ့ခဲ့ဘူးတယ်လို့ထောက်ပြခဲ့ပါတယ်ဒါပေမဲ့ American အခြေစိုက် Stimson ဖွဲ့ကတရုတ်ထဏာညွှန်ကြားရေးမှူးယွန်ဆန်ကတော့တရုတ်ဘက်ကတော့နှစ်ဖက်လုံးကိုမျှအောင်ဆက်ဆံတာပါလို့ဆိုပါတယ်
China plays a balancing diplomacy between the military
တရုတ်အနေနဲ့မြန်မာအရက်သားအစိုးရနဲ့မြန်မာတပ်မတော်ဂျာမာမျှအောင်ဆက်ဆံနေရတဲ့သဘောပါ NLD အရက်သားအစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတာကိုပြတဲ့ချိန်ထဲမှာပဲတရုတ်ရဲ့မိတ်ဆွေဟောင်းမြန်မာတပ်မတော်ကလည်းနောက်ထံမထားဘူးဆိုတာကိုပြတာပါ
အဲ့ဒီတော့အခုဆွေးနွေးပွဲမှာသမ္မတရှီဘက်ကမြန်မာနယ်စပ်လုံခြုံရေးကိုပိုလုပ်ဖေးဖို့ပြောတာကို Priscilla Club က
It's my feeling that relations between the Tutmadaw and the Chinese are not great right now
မြန်မာတပ်မတော်နဲ့တရုတ်တို့ရဲ့ဆက်ဆံရေးကလောလောဆယ်မှာတိတ်ပြီးမကောင်းတာဘူးလို့ခန့်စားမိပါတယ်အထူးသဖြင့်မြန်မာနယ်စပ်မှာမကြခင်နှစ်တွေအတွင်းတပ်မတော်ဘက်ကလှုပ်ဆောင်နေတာတွေကိုသဘောမကျတဲ့သဘောပေါ့အထူးသဖြင့်တိုက်ပွဲတွေကနေတရုတ်ပြည်ဘက်ကိုကြောပြီးထိခိုက်လာတာတွေအတွက်ပေါ့နော်ဒါကြောင့်တရုတ်ဘက်ကလာတဲ့သတင်းတွေမှာသမရရှိဘက်ကမြန်မာကာကွယ်ဦးစီးချုပ်ကိုနေဆက်မှာတိတဲ့ပိုးပြီးကောင်းအောင်လုပ်ဖို့ပြောခဲ့တာမထူးဆန်းပါဘူ
းဒါအပြင်ဒီဆွေးနွေးပွဲမှာပဲတရုတ်သမရရှိဘက်ကတရုတ်ခေတ်သစ်ပိုလန်မှာကြီးတိုးတက်မှုရှိနေတဲ့အကြောင်းချေချူပြောကြခဲ့တဲ့ပေါ် Priscilla Club က
Well he would like to see progress on that but what does
သမရရှိဘက်ကတော့ဒီပုံမှာတိုးတက်မှုရှိတာကိုမြင်ကျင်ပုံရပါတယ်ဒါပေမဲ့တိုးတက်မှုဆိုတာကဘယ်လိုဆိုလိုတာလဲပေါ့နော်တရုတ်ဘက်ကဆိုလိုချင်တာကတော့ရှင်းပါတယ်။ဒါပေမဲ့နေပြည်တော်ကမြန်မာအစိုးရအတွက်ကတော့ဒီခေတ်သစ်ပိုလန်မှာစီမံကိန်းပေါ်မှာအထူးစိုးရိမ်ချက်တွေရှိနေတာတွေ့ရပါတယ်။
တကယ်တော့အခုလိုမြန်မာဘက်ကတရုတ်ပိုလန်မှာစီမံကိန်းပေါ်တုံ့ဆိုင်နေတာကိုတရုတ်ဘက်ကဒီတစ်ခါတွန်းအားပေးချင်တဲ့သဘောလဲပါတယ်လို့ယွန်ဆန်ကဆိုပါတယ်။ဒါအပြင်တရုတ်နိုင်ငံနဲ့စီးဆက်ဆံမှုတွေမြန်မာနိုင်ငံမှာပိုရှိလာနိုင်တဲ့အပေါ်တရုတ်ဘက်ကစိုးရိမ်ပြီးဖိတ်တာဖြစ်နိုင်ပါလားလို့မေးရမှာယွန်ဆန်ကတရုတ်မြန်မာဆက်ဆံရေးကအများကြီးပိုကြီးတယ်လို့ဆိုပါတယ်။တကယ်တော့မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်ထနာတွေကြောင့်နိုင်ငံတကာဖိအားတွေခံရပြီးနောက်နိုင်ငံတွေနဲ့ဆက်ဆံရေးကျဲလာကတရုတ်နဲ့ဆက်ဆံရေးတိုးမြင့်လာချိန်မှာဒီခေတ်စဉ်ဖြစ်လာတာပါခင်ဗျာ
ကိုဝင်းမင်းစုစည်းတင်ပြခဲ့တာပါအခုတခါနားဆင်ရမှာကနှစ်ရှည်ထောင်နှံအကျဉ်းချခံနေရတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချီးမြှင့်လိုက်တဲ့ UNESCO ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုကြောင့်သူတို့နှစ်ဦးလွတ်မြောက်ရေးပို့ပြီးထိရောက်မှုရှိလာစေမယ်လို့မြင်ကြောင်းCBJ အဖွဲ့ပြောခွင့်ရက VOE ကိုပြောပါတယ်။သတင်းလွတ်လပ်ခွင့်တွေ့သူတို့နှစ်ဦးရဲ့တတိရှိရှိကြိုးပမ်းမှုကိုဂုဏ်ပြုတဲ့အနေနဲ့ AP 10ရက်နေ့ကစုမြင့်ချီးမြှင့်ကြောင်းကြေညာခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
။နိုင်ငံကမှသတင်းလွတ်လပ်ခွင့်အတွက် NDRA ဂျာကနေတတိရှိရှိကြိုးပမ်းလှုပ်ဆောင်ကာကွယ်နေသူတွေကိုရွေးချယ်ပြီးကုလသမဂ္ဂလက်အောက်ခံ UNESCO ကနေ1998ခုနှစ်ကစတင်ပြီးဂါလမိုကန်နူကမ္ဘာသတင်းလွတ်လပ်ခွင့်စုကိုချီးမြှင့်ခဲ့တာပါ။အခု2019ခုနှစ်အတွက်အင်းစိန်အချင်းထောင်မှာထောင်ဒဏ်9နှစ်စီကြာခံနေရတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို UNESCO အဖွဲ့ကြီးကဒီစုပေးအပ်ချီးမြှင့်ခဲ့တာဟာအလွန်အရေးပါကြောင်းနယူးယောက်ခြေဆိုင် CPJ နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Steve Butler က VOE ကိုပြောပါတယ
် I think it's very significant and it's very important thatInternational organizations like
UNESCO. ဒီလိုကွန်ပျူချီးမြှင့်တာကအလွန်ရေးကြီးပါတယ် UNESCO လို့နိုင်ငံတကာအသံဝင်ကနေမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာလူတွေကိုသတိပေးနေတာဖြစ်ပါတယ် Writers သတင်းတောက်နှစ်ယောက်အနေနဲ့သူတို့လောက်ကိုသူတို့အမခန့်လုတ်ခဲ့တာပါမြန်မာစစ်တပ်ရဲ့ရက်စက်ဖိနှိပ်မှုတွေအကြောင်းထုတ်ဖော်ရေးသားခဲ့တဲ့အတွက်ရလန့်အနေနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရပါတယ်ဒါကြောင့်လဲ UNESCO ကပေးတဲ့သတင်းလွတ်လပ်ခွင့်စုဟာအလွန်ရေးကြီးပြီးအရေးပါပါတယ
်အခုလို UNESCO ကပေးတဲ့အရေးပါတဲ့ဆိုကြောင်းသူတို့နှစ်ဦးလွတ်မြောက်ရေးမှာရောအထောက်ကူပြုမပြုဘယ်လိုမြင်လဲရှင
် Well there are two things the Supreme Court has heard arguments
အချက်အချက်ရှိပါတယ်သူတို့မှာအပြစ်မရှိကြောင်းတင်သွင်းထားတဲ့ယူခံကိုနိုင်ငံတော်တရားရုံးချုပ်ကကြားနာခဲ့ပြီးဆိုတော့ဘယ်တော့ဆုံးဖြတ်ချက်ချမလဲဆိုတာတော့မသိရသေးပါဘူးဒါပေမဲ့သူတို့နှစ်ဦးအကျိုးဆောင်ရှေ့နေတွေရဲ့လျှောက်လဲချက်ကြောင့်တရားစီရင်ချက်အပြောင်းလဲဖြစ်လာမလားဆိုတဲ့ချက်ရှိနေပါတယ်အဲ့ဒီလိုဖြစ်မလာဘူးဆိုရင်နောက်တစ်ချက်ဖြစ်နိုင်တဲ့လာလာကတော့မြန်မာနှစ်တကူကာလမှာအစိုးရကနှစ်စဉ်အကျဉ်းသားတွေကိုလူငယ်ချင်းသာခွင့်ပေးတဲ့အချင်းကိုကြည့်ရမှာဖြစ်ပါတယ်နိုင်ငံရေးအကျိုးမြတ်ဆိုတာမျိုးမရှိတဲ့ UNESCO အဖွဲ့ကြီးကချီးမြှင့်တဲ့စုကိုအများကလေးစားတန်ဖိုးထားကြတာပ
ါမေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုဒီနှစ်အီသီယိုးပီးယားနိုင်ငံမှာကျင်းပမှာဖြစ်ပြီး ဂါလာမိုကန်နိုကမ္ဘာသတင်းလွတ်လပ်ခွင့်စုကိုလည်းအဲ့ဒီမှာပေးအပ်ချိမြင့်မှာဖြစ်တယ်လို့စုချင်းငွေဖြစ်အမေရိကန်ဒေါ်လာ2000ကျွဲလက်ခံရရှိမှာပါ။အခုလို UNESCO ကနေကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီနှစ်အတွက်ကမ္ဘာသတင်းလွတ်လပ်ခွင့်စုပေးအပ်ချိမြင့်ခဲ့တဲ့အပေါ်ဂုဏ်ယူကြောင်းနဲ့သူတို့နှစ်ဦးအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြောင်းပြင်သစ်ခြေဆိုင် RSF နေစီမချာသတင်းတောင်များအဖွဲ့ကဧပြီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဂါလာမိုကန်နိုကမ္ဘာသတင်းစုကိုရိုက်တာသတင်းတောင်နှစ်ဦးမတိုင်ခင်ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကို2000ခုနှစ်မှာ UNESCO ကပေးအပ်ချိမြင့်ခဲ့ပါဗျ။1986ခုနှစ်ကကိုလံဘီယာနိုင်ငံဘိုဂိုတာမြို့မှာမူရစ်ဆေးမှောင်ခိုရောင်းဝယ်မှုတွေကိုဒီဇိုင်းမတ်မတ်စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ကိုလံဘီယာသတင်းအယ်ဒီတာဂါလာမိုကန်နိုဟာသူ့ရဲ့သတင်းစာရိုက်ရှိမှာပဲရရက်ဆက်ဆက်လှုပ်ကြံတက်ဖြတ်ခံခဲ့ရပြီးဘသူတွေရဲ့လက်ချက်ဖြစ်တယ်လဲဆိုတာကိုလံဘီယာအစိုးရကအရေးယူအပြစ်ပေးနိုင်ခဲ့ခြင်းမရှိတဲ့အပြင်ဂါလာမိုကန်နိုအသက်ခံရပြီးတဲ့နောက်တစ်နှစ်ကြာမှသူ့ရဲ့သတင်းစာရိုက်လည်းဘုံခွဲဖျက်ဆီးခံခဲ့ရပါတယ်ဒါကြောင့်မူရစ်ရာဇာတွေအကြောင်းသူတို့ဂိုင်းတွေအကြောင်းတတိရှိရှိရေးသားဖော်ထုတ်ခဲ့တဲ့အတွက်အသက်ခံခဲ့ရတဲ့ကိုလံဘီယာသတင်းအယ်ဒီတာဂါလာမိုကန်နိုကိုဂုဏ်ပြုတဲ့အနေနဲ့1998ခုနှစ်မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂ UNESCO အဖွဲ့ကြီးကနေသူ့နာမည်နဲ့ကမ္ဘာသတင်းလွတ်လပ်ခွင့်စုကိုနှစ်စဉ်ပေးအပ်ချိန်မြင့်ခဲ့တာဖြစ်ပါတယ်ရှင်
မင်းညနေရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာသောရရှိမြခင်ဗျာမကြခင်ရပိုင်းမှာမဟာအတာတကြံကာလကြာရောက်တော့မှာဖြစ်ပါတယ်ဒီကာလအတွက် VUE ပြည်သက်တွေကိုတကြံတချင်းတစ်ပုတ်လက်ဆောင်ပါလိုက်ပါတယ
်ဆိုင်လိုက်ထုံးပင်ပြန့်သူကြည်
ဆိုတော့မေရွက်ဝါတီဆိုတဲ့ရွှေမန်းသူဆိုတဲ့တခြင်းကိုနားဆင်ခဲ့ရတာပါမကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်သူယုံကြည်ရာတွေကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ဂျာတာပတိနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ3040 48အပြင်လိုင်းလက်မီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော့
မြောက်ဦးမြို့ထဲမှာအမြောက်လက်နေကြီးတွေထားပြီးတော့မှဖြစ်ခန့်နေတဲ့အတွက်ကြောင့်မလို့တုံခါမှုတန်ကြောင့်ကိုတောင်ဖရားနဲ့မြောက်မြို့အရှိဘက်ကမြင့်ကြီးမှုအမွေအနှစ်တရာစိုးရင်ပွဲအခြေအနေကိုရှိနေပါတယ
်မကြာခင်မှာအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့နိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အကြိမ်နဲ့ရှင်ပြိုင်နေရတဲ့အစ္စရေးရွေးကောက်ပွဲမှာအဓိကအတိုက်ခံဖြစ်တဲ့အပြာနဲ့အဖြူပါတီခေါင်းဆောင်ဘန်နီကန့်စ်ကသူတို့ရှုံးနာကိုလက်ခံလိုက်တဲ့အတွက်လက်ရှိဝန်ကြီးချုပ်နက်တန်ယာဟုဟာပြင်းစမအကြိမ်သက်တမ်းကိုဆက်လက်ထမ်းဆောင်ဖို့လုပ်နေပါပြီ။မဲအားလုံးရဲ့69ရာခိုင်နှုန်းရေးတွက်ပြီးချိန်မှာနက်တန်ယာဟုရဲ့လီကုတ်ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘူဂျိုကြီးဘန်နီတို့ရဲ့ဒီအပြာနဲ့အဖြူပါတီတို့ကနေပြီးတော့ကနဆက်လွတ်တော်အမတ်နေရာ120မှာ35နေရာစီနဲ့မဲကြီးအတွက်တူညီနေပေမဲ့နက်တန်ယာဟုအပါအဝင်လက်ရရင်ပါတီအုပ်စုကစုစုပေါင်း65နေရာရတဲ့အတွက်မဲအပြတ်နဲ့နိုင်ရတာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ Linda Grasting ရဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ Israel မှာ1996ခုနှစ်ကစပြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့အသက်69နှစ်ရှိပြီဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုဟာသူ့ရဲ့လီကုတ်ပါတီဌာနချုပ်မှာအောင်ပွဲခံမိန့်ခွန်းကိုပြောကြားခဲ့ပါတယ်
။အနီမေအိုဒစ်ဂတ
်ဣဇရေးပြည်သူတွေကကျွန်တော်ကိုပြင်စမအကျဉ်းထပ်ပြီးရွေးချယ်တဲ့အတွက်စိတ်ကိုဝန်တာပါတယ်။ထောက်ခံမှုကလည်းပူများပါတယ်
။သူ့ကိုစိန်ခေါ်သူကာကွယ်ဦးစီးချုပ်ပေါင်းဘန်နီဂန့်စ်နဲ့သူ့ရဲ့အပြာနဲ့အဖြူပါတီဟာအစပိုင်းမှာအနိုင်ရနေပေမဲ့ဗိုလ်တပူးနေမှာတော့မျှော်လင့်ချက်တွေမှေးမှိန်ခဲ့ရပါတယ်။Genska သူတို့ရဲ့အပြားနဲ့အဖြူပါတီဟာတကယ်အပြောင်းလဲပြက်ဖြစ်အောင်ထူထောင်ထားတာဖြစ်ကြောင်းဣသရေးပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုသူတို့လေးစားပါကြောင်းဗိုလ်တပူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါလွှတ်တော်အမတ်နေရာ120မှာပါတီနှစ်စလုံးကအမတ်နေရာ35နေရာစီရထားတာဖြစ်ပေမဲ့နန်တန်ယာဟုကိုထောက်ခံတဲ့ဘာသာရေးနဲ့လက်ရရင်အဖွဲ့က Gens ရဲ့ဗဟုလက်ဝဲရင်းပါတီထက်ပိုးပြီးအားကောင်းနေတာဖြစ်ပါတယ်ဂျေရုဆလင်ကလမ်းမတွေပေါ်မှာတော့ဒီရွေးချက်အမျိုးမျိုးနဲ့မဲပေးသူတွေကိုတွေ့ရပါတယ်။နန်တန်ယာဟုကိုလှိုက်လှိုက်လှဲလှဲထောက်ခံသူကတော့ Alfred Richard Abergil ပါ
Rock baby only baby
ကျမကတော့ baby မှ baby ပါပဲ။သူကဘသူကိုမဆိုခွဲခြားပြီးတော့မဆက်ဆံအောင် Arab ပဲဖြစ်ဖြစ်ဘယ်ဂျူးပဲဖြစ်ဖြစ်အားလုံးဟာလူသားတွေပဲတဲ့။ baby ကိုပဲသဘောကျတယ်။သူကအကောင်းဆုံးပါပဲရှင်
။အပြောင်းအလဲတွေလုပ်ဖို့အချိန်တန်ပြီလို့ယုံကြည်သူကတော့ဘိုးချုပ်ကြီးဟောင်း Gens ကိုထောက်ခံသူကာလီလာစလိုလမ်ဖြစ်ပါတယ
် I voted for blue and white Kohlavan because I think that Israel needs a change of leadership and some new politicians
ဒီမှာကအပြားနဲ့ဖြူပါတီကကာချိုလဗန်းကိုမဲပေးပါတယ်တကယ်တော့ခေါင်းဆောင်တဲ့နိုင်ငံရေးသမားအသစ်တွေနဲ့အစ္စရေးနိုင်ငံပြောင်းလဲဖို့ကလိုနေပါပြီအခုတော့လယ်ဝဲစွန်းရောက်သူတွေလက်ရာစွန်းရောက်သူတွေနဲ့နိုင်ငံနှစ်ချမ်းကွဲနေတာမို့ဘယ်ဘက်မှမရင်အောင်ပြန်လုပ်ဖို့အချိန်ရောက်ပြီလို့ထင်ကြောင်းပြောသွားတာပါလဝရင်ပါတီကိုထောက်ခံတဲ့ Debbie Washman ကလည်းဝန်ကြီးချုပ်နန်တန်ယာဟုကိုမလိုလားပါဘူ
း I voted for Meretz which is a left wing party that has allowed
ဒီကတော့လဝရင်ပါတီက Meretz ကိုမဲပေးပါတယ်သူတို့ကဣသရေးနိုင်ငံမှာဒီမိုကရေစီခိုင်မြဲအောင်လူသားဆန်ဆန်ထုတ်ပြောတဲ့ပါတီပါ Mr. Netanyahu ကိုလည်းဝန်ကြီးချုပ်ရာထူးဆက်မယူစေချင်ဘူ
းဒါပေမဲ့သူ့ဆန္ဒမပြေပါဘူးဣသရေးပြည်သူတွေကသူတို့ယုံကြည်တဲ့သူဘသူဆိုတာကိုမဲပေးပြသခဲ့ကြတယ်လို့ Jerusalem Post နိုင်ငံတကာရေးရာကအက်ဒီတာ Liat Collins ကပြောပါတယ
် I think it's a vote of confidence in the sense of saying we are in a relatively good place the economy is a relatively good situation
ခုမဲပေးပွဲမှာယုံကြည်မှုမဲရရတဲ့သဘောပါ tomorrow အခြေအနေကစီးပွားရေးကအစဘာပဲဖြစ်ဖြစ်ကောင်းနေတယ်။တန်တမန်ရင်းမှလည်းခံမှန်းထားသလောက်ဆိုးဆိုးကြောရနဲ့ရင်းမဆိုင်ခဲ့ရဘူး။ဒါကြောင့်ယုံကြည်မှုကရတဲ့မဲမလို့လက်တန်ရဟုလည်းပြောသွားမှာပါ
။ Jerusalem Post Magazine Editor Steve Lindy ကလည်းဒီရွေးကောက်ပွဲကလက်ရှိနိုင်ငံရေးအခြေအနေကိုမီးမောင်းထိုးပြခဲ့တယ်လို့သုံးသပ်ပါတယ်။
In essence, it's a vote of confidence in Prime Minister Netanyahu and in his ability to continue.
ဘောကတော့ဝန်ကြီးချုပ် Netanyahu ကိုယုံကြည်မှုမဲတွေပေးတယ်ဆိုတာပြနေပါတယ်။သူဟာဒီနိုင်ငံကိုအနည်းဆုံးနောက်ထပ်နှစ်အနည်းငယ်ထပ်ပြီးဦးဆောင်နိုင်စွမ်းရှိသေးတာကိုပြနေပါတယ်။နောက်ရွေးကောက်ပွဲဘယ်တော့ကျင်းပမယ်ဆိုတာဘယ်သူမှမသိပေမဲ့တည်ကြတာကတော့သူဟာ35ချိန်မြောက် Israel အစိုးရကိုဦးဆောင်မှာဖြစ်တယ်လို့ Israel သမိုင်းမှာတတ်တန်းအရှိဆုံးဝန်ကြီးချုပ်လည်းဖြစ်လာဖို့တည်ကြပါတယ
်။ Israel နိုင်ငံမှာနောက်ထပ်ပေါ်ပေါက်လာမယ်နန်တန်ယဟူရဲ့အဆိုအတက်ကတော့အရင်အဆိုအနဲ့တိတ်ကွာဖို့တော့မရှိလာပါဘူး
။တော်ခင်မျိုးသက်ဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြည့်ဦးကျော်စံသားကပြောပြမှာပါ
။မြန်မာစစ်တပ်ဟာလက်ကျင်ရင်းနဲ့လက်နက်အတွက်အိန္ဒိယဘက်ကိုပုံမှန်လှမ်းမျှော်ကြည့်လာတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆူဗီယာဘူမိကြီးရဲ့ဆောင်းပါးကိုဒီ Telegraph မှာဖတ်ရပါတယ်။အိန္ဒိယဟာအကြမ်းဖက်မှုလက်တုံ့ပြန်တဲ့အနေနဲ့ကက်ရှမီးယားနဲ့ပါကစ္စတန်သင်းပြထားတဲ့အချမ်းဘက်မှာလေကြောင်းတိုက်ခိုက်မှုတွေလုပ်နေကြမှာပဲအစ်ဘက်မှာလည်းပဲစီးရီးဒီပလိုမစီအောင်ပွဲရနေတယ်လို့စာရေးပါတယ်ပြီးကြတဲ့ဆက်စီလာအတွင်းအိန္ဒိယအစီပိုင်းစစ်ထနာကျူနဲ့မြန်မာတပ်မတော်တို့ဟာမြန်မာနိုင်ငံစကိုင်းတိုင်းအတွင်းမှာရှိနေတဲ့ NSCN ကပလောင်နာဂသဘုံအပါဝင်တခြားသဘုံတွေကိုအကြီးအကျယ်ထိုးစစ်ဆင်ခဲ့ပါတယ်ဒီလိုပူးပေါင်းဆောင်ရွက်နိုင်ခဲ့တာကိုတုံ့ပြန်သောအဖြစ်အိန္ဒိယဘက်ကလည်းပဲဒီခွဋ်ထွေးသမားတွေကိုသူတို့နိုင်ငံမီဇိုရန်ပြည်နယ်တောင်ပိုင်းကတိုက်ထုတ်ခဲ့ပါတယ်။အေးဟာမြန်မာစစ်သားတွေရက်တပ်ဖွဲ့ဝင်တွေအများအပြားကိုမကြသေးမီကရခိုင်ပြည်နယ်အတွင်းမှာတိုက်ခိုက်ကြဆုံးစေခဲ့တဲ့ဒေသတွင်းတိုက်ရိုက်ခိုက်အထက်မြက်ဆုံးသဘုံအဖွဲ့ဖြစ်ပါတယ်တဲ့။မီဇိုအမျိုးသားတပ်ဦးရဲ့ခွဋ်ထွေးပုံကံမှုက1986မှာပြီးဆုံးသွားခဲ့ပြီဖြစ်ပေမဲ့တောင်ပိုင်းမီဇိုနယ်စွန်နယ်ပြားတွေမှာတော့အေးအေးတို့တပ်ဆွဲနေခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီမှာအေအေတို့တပ်ဆွဲနေတာကိုအခုအိန္ဒိယကလက်မခံတော့တဲ့ကိစ္စဟာမြန်မာတပ်မတော်အတွက်ထိရောက်တဲ့ကိစ္စတစ်ခုဖြစ်ပါတယ်တဲ့။မကြသည်မီကာလာကပဲပလဲဝတဒါတိဆောက်ရေးအတွက်ပြည်စည်းရေးတည်လာတဲ့သင်္ဘောတစ်စင်းကိုအေအေတို့ဟာကယ်ဒန်မြစ်ထဲမှာနှိမ့်ညွှတ်လိုက်ပြီးမီဇိုရန်ပလဲဝလမ်းဖောက်လုပ်ရေးအလုပ်သမားတွေကိုပြန်ပြေးဆွတ်သွားခဲ့ပါတယ်တဲ့။အဲ့ဒီလမ်းဟာအိန္ဒိယတိဆောက်နေတဲ့ကယ်ဒန်ဘက်ဆုံစီမံကိန်းရဲ့တစ်စိတ်တည်းဒါဖြစ်ပါတယ်။ဒီလိုပြန်ပြေးဆွတ်ခံရတဲ့အထက်မှာအိန္ဒိယနိုင်ငံသားတူတယောက်မှမပါပေမဲ့အေအေတို့ကအိန္ဒိယစစ်တပ်ဝင်ဆုပ်ဖို့သတိပေးလိုက်တာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်လို့ရေးပါတယ်။အိန္ဒိယစစ်တပ်ဝင်ဆုပ်ရင်အိန္ဒိယရဲ့အဓိကဒီစီမံကိန်းကိုမိမိတို့အနှောင့်အယှက်ပြစ်နှံတယ်ဆိုတဲ့သဘောပြသရရောက်ပါတဲ့။တကယ်တော့အိန္ဒိယမြန်မာစီးရေးပူးပေါင်းဆောင်ရွက်မှုဟာ1960ဗြိတိသျှနှစ်ကလေးအားရှိခဲ့ပြီးအဲဒီတုန်းကနာဂါနိုင်မီဇိုသဘုံတွေတရုတ်ပြည်ဘက်ကိုဆက်သွယ်ပြီးစစ်စင်နံအတွက်သွားတဲ့နေရာမှာမြန်မာတပ်မတော်ကတိုက်ခိုက်ပြခဲ့ပါတယ်သို့တော်လည်း1988နောက်ပိုင်းဒီမိုကရေစီဥတော်မှုကိုအိန္ဒိယကထောက်ခံခဲ့တဲ့အတွက်မြန်မာတပ်မတော်နဲ့အိန္ဒိယပူးပေါင်းဆောင်ရွက်မှုလည်းရပ်ဆိုင်သွားခဲ့တယ်လို့ဆိုပါတယ်။1990ပြည့်နောက်ပိုင်းမှာတော့အိန္ဒိယဘက်ကသဘုံတွေကိုစကိုင်းတိုင်းဘက်မှအခြေစိုက်ခွင့်မပေးဘဲမြန်မာစစ်တပ်ကိုပြန်လည်ပြီးအိန္ဒိယဘက်ကချဉ်းကပ်နှံခဲ့ပါတယ်လို့ဒေသပါတယ်။ဒီလိုပြည်လည်မှုရရှိတော်ပြီးတဲ့နောက်မြန်မာတပ်မတော်ကလည်းသူတို့နိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ရဲ့လူရက်ကိုစံတရားရှိလာပြီးတရုတ်ဟာမလင်းတပတ်လုပ်နေတယ်လို့ယူဆလာတဲ့အတွက်စီးရီးလက်ကျင်မှုနဲ့လက်နက်ရရှိဖို့အတွက်အိန္ဒိယကိုပဲပုံမူပြီးလှမ်းမျှော်ကြည့်လာတယ်လို့ရေးသားထားပါတယ် UWSA ဝတ်တပ်ဖွဲ့ကိုကန် KIA လက်နက်ကိုင်အဖွဲ့တို့ဟာတရုတ်ရဲ့ထောက်ခံမှုကိုရရှိထားပြီးမြန်မာတပ်မတော်ကတော့တရုတ်တို့ဟာလှေနှံနှစ်ဖက်နှင်းလှည့်ကစားနေတယ်လို့ယူဆလာကြပါတယ်ရိုဟင်ညာတွေပေါ်ရက်စက်မှုကြောင့်မြန်မာတပ်မတော်ဟာနိုင်ငံတကာရဲ့ဝိုင်းကျင်ချင်းခံရတဲ့အချိန်အိန္ဒိယဒေသလျင်တစ်ခုတည်းသောရွေးချယ်စရာဖြစ်လာပြီးစကိုင်းတိုင်းနဲ့မီဇိုရမ်ဒေသကအိန္ဒိယရဲ့စီးရဲလူရက်တွေဟာလည်းအိန္ဒိယအဖို့အစ်ဘက်နယ်နိမိတ်စီးရဲဒီမိုကရေစီအောင်မြင်မှုတရားဖြစ်တယ်လို့ပြောရမှာဖြစ်ကြောင်းရေးသားထားပါခင်ဗျာ
။ဦးကျော်စံသာဖြစ်ပါတယ်ခင်ဗျာ။အခုတော့အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လလတန်ပို့ချမှာပါ။
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက beat beat ကရိုက်တာ about about ကဒီနေရာမှာအနည်းတစ်ပိုင်း the bush the bush ကတော့ခြုံပုတ်လို့လုံကောက်တိပဲရတော့စကိုက်ထလုံးရဲ့တိုက်ရိုက်တိပဲကခြုံမှုတစ်ဝိုက်မှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစာအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင်းရာစပင်လေးကိုအရင်ရှင်းပြပြစီငှက်ပြေငှက်ဖန်းထွက်ရမှာခြုံထဲဝင်ပုတ်နေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေဝိုင်းတော၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်။ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ဘဲအရင်အပြင်ဘက်ကနေဝိုင်းခြောက်နေတဲ့သဘောကတစ်ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ဘဲဝေကဝိုက်ခါရှောင်းကလုတဲ့သဘောဖြစ်ပါလေ။အဒီဘယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါ။အထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအားနာလို့တဲ့တဲ့ပြောမထွက်တာလည်းဖြစ်နိုင်ပါလေ။ဒီသုံးနေပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ။ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတည်တယ်မပြောဘူး။ဟိုဝိတ်ဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Beat about the bush.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ။
တော်လလတန်းရဲ့ EDN အင်္ဂလိပ်သင်ခန်းစာအပြီးခုတော့အန်ဒီယန်ကြားရောက်နေတဲ့မြောက်ဦးယဉ်ကျေးမှုနယ်မြေအကြောင်းကိုဆွေးနွေးကြမှာပါရခိုင်ရှီဟောင်းမြောက်ဦးမြို့တော်ရဲ့ယဉ်ကျေးမှုတံပိုးကြီးမားလာတဲ့အဆောက်အုံတချို့မှာမြမတမတော်ကအခြေချပြီးအမြောက်လက်နဲ့ကြီးတွေနဲ့ပြစ်ခတ်နေတဲ့အတွက်အဆောက်အုံတွေပြိုကျပျက်စီးနိုင်တဲ့အန္တရာယ်ရှိနေတယ်လို့မြောက်ဦးယဉ်ကျေးမှုအမွေးနဲ့ထင်းသိမ်းဆောက်ရှောက်ရေးအသင်းဥက္ကဋ္ဌပညာရှင်ဒေါကင်တန်းကဆိုပါတယ်ဒီအန္တရာယ်ကိုဘယ်လိုရှောင်လွှဲကြမလဲဆိုတာတော်ကင်တန်းနဲ့ဦးကျော်စံသာလို့ဆွေးနွေးထားပါတယ
်တော်ကင်တန်းခင်ဗျာအခုရခိုင်ပြည်နယ်ဘက်ကိုထိုးဖောက်လာတဲ့အေအေတပ်ဖွဲ့နဲ့အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်တဲ့ကိစ္စဟာမြောက်ဦးမြို့အထိပြန့်နှံ့လာတယ်လို့သိရပါတယ်ဆိုတော့ရှောင်းရင်ချင်းမှုအမွေအနှစ်တွေကိုဥဆောင်ထိမ့်သိမ့်ဖို့ကြိုးပမ်းနေတဲ့ရှောင်းသူရဇနပညာရှင်အပြောင်းအလဲနဲ့ဒီကိစ္စကဘယ်လောက်ထိစိုးရင်စရာဖြစ်တယ်လဲအထူးသဖြင့်ဘယ်ရှောင်းသူဦးတွေဟာအများဆုံးအန္တရာယ်ရှိတယ်ဆိုတာကိုဒါနည်းနည်းရှင်းပြပါခင်ဗျာကျင်းရ
ောဟုတ်ကဲ့ရှင်အခုကတော့မြောက်ဦးမြို့ထဲမှာကျမတို့ဒီလက်နက်ကြီးတွေပေါ့အမြောက်လက်နက်ကြီးတွေထားပြီးတော့မှဖြစ်ခတ်နေတဲ့အတွက်ကြောင့်မလို့အမြောက်လက်နက်ကြီးတွေရဲ့တုံခါမှုတန်ကြောင့်ကိုတောင်ဖရားနဲ့မြောက်မြို့အရှိတ်ကညီကြီးမှုအမွေအနှစ်တရာစိုးရင်ပွဲအခြေအနေကိုရှိနေပါတယ
်ကျွန်တော်သိချင်တာတစ်ခုကဒီတိုက်ပွဲတွေဖြစ်တယ်ဆိုတာအဲ့ဒီနာထီဘာကြောင့်လာစီရလို့လဲရခိုင်ပြည်မှာတောတောင်တွေလောက်ထူထပ်နေအဲ့တောထဲမှာဖြစ်ကြပါလားဘယ်ဘက်မဆိုပြောတာပါကျွန်တော်စဉ်းစားမိတော့လေးလာမိတော့ကတော့မြို့သိမ်းတိုက်ပွဲတွေဆင်နွှဲတယ်ဥပမာပြန်ကမ္ဘောဒီးယားမှာဆိုရင် CNRF ကိုအစိုးရတပ်တွေကသိတဲ့အခါအန်ကောဝါနာမှာတိုက်ပွဲဖြစ်တဲ့ကြောင့်ဒါကို UNESCO ရောဘာတို့ကထိမြင်ရတယ်ရှိခဲ့တယ်အခုလောလောဆယ်မှာမြောက်ဦးကတော့ဘယ်ဘက်ကဘယ်ရွေချက်နဲ့များဒီမြို့ထဲအထိစစ်မြေပြင်စစ်မျက်နှာပြန့်နှံ့လာတယ်ဆိုတာများစဉ်းစားမိပါလား
ကျမတို့မြောက်ဦးမြို့ထဲမှာဆင်းရဲနေမရှိပါမြောက်ဦးမြို့ကျမတို့ကခုနှစ်မိုင်ဝေးတဲ့နေရာတည်အနည်းဆုံးဖြစ်ခဲ့တဲ့နေရာနဲ့အခုဖြစ်နေတဲ့နေရာတွေဟာမြောက်ဦးနဲ့၁၈မိုင်လောက်နဲ့မိုင်၂၀လောက်ဝေးတဲ့နေရာတွေမှာဖြစ်တာပါအဲ့ဒီဖြစ်နေတဲ့နေရာတွေကိုမြောက်ဦးကနေပြီးတော့မှအမြောက်ကြီးတွေနဲ့ကြောက်တော်မြို့နယ်ကိုလည်းလှမ်းပစ်တယ်မင်းပြားမြို့နယ်ကိုလည်းလှမ်းပစ်တယ်အဲ့လိုပြည့်နေလို့ဒါလည်းကျမတို့ဒီအမြောက်ပြည်ထံနဲ့ရင်းချင်းမှုအမွေနဲ့ပစ္စည်းတွေဟာတုံခါချင်းဖြစ်ရကြပ
ါဟုတ်ကဲ့သဘောပေါက်ပါပြီသူကဟိုရှေ့တန်းကိုထိသွားပြီးတော့ရင်းမဆိုင်မဲနဲ့အဲ့မြို့ထဲကနေပြီးအမြောက်နဲ့လှမ်းထုနေတဲ့သဘောပေါ့
အဟုတ်ပါတယ်ရှင
်မြောက်ဦးဟာတစ်ချိန်လုံးကတိတ်လူမစည်းသူမစည်းဖြစ်နေခဲ့တာကနေပြီးတော့2030ဒီဘက်နောက်ပိုင်းမှာကျတော့တိုင်းပြည်နဲ့လည်းပွင့်လင်းလာတဲ့အခါမှာခီးသွားလုပ်ငန်းဟာဒီမျိုးတော်တော်လေးစိတ်ဝင်စားလာကြပါတယ်အဲ့ဒါကြောင့်ကဘာလက်ခီးတွေပါဝင်လာကြတယ်ဆိုတော့တော်တော်အတက်စရာကြားပါတယ်ဆင်းနွမ်ပါတဲ့ပြည်သူတွေအတွက်လည်းပဲတိုက်ရိုက် ကမ္ဘာထဲလုံငန်းကဝင်ငွေတွေဘာတွေရမယ်လို့မျှော်လင့်ခဲ့ရတယ်အခုကအဲ့ဒီအခြေအနေဘယ်လိုရှိပါလဲလုံအောင်မှိမ့်မှိန်သွားသလားအခြေအနေဆက်ပြီးကောင်းနိုင်မဲ့အလားအလာရောရှိပါရဲ့လား
မရှိပါဘူးကျွန်တော်တို့ခီးသွားလုပ်ငန်းအတူလို့ရှိရင်အခုတိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်မလို့ညအူးကိုပြည်သူရောပြည်ပရောအခီးသွားဧည့်သည်တွေကလုံးဝမလာတော့ပါဘူးအဲ့ဒီအတွက်ကြောင့်မလို့စီးပွားရေးကလည်းပဲအဆင်မပြေပါဘူးဟုတ်ကဲ့
နောက်တချို့နိုင်ငံတွေမှာသွားတာကမ်ဘောဒီးယားနမူနာပဲကောင်းမယ်ဆိုရင်ဒါ UNESCO တို့ဘာလို့ကကပိုက်ရင်ကျင်းမှုအငွေနှစ်လို့သတ်မှတ်ထားတဲ့ဒီကိစ္စမပြည့်စုံအောင်ထိန်းသိမ်းကြပါဘာညာကုလသမဂ္ဂတို့ကလည်းပြောတာရှိခဲ့တယ်ဆိုတော့အခုမြောက်ဦးကလည်းပဲဒေါက်ခင်သန်းတို့ဥဆောင်ပြီးတော့ UNESCO ကအသိမှတ်ပြုတဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်အောင်ကြိုးပမ်းနေလို့သိရပါတယ်ဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါဒီလုပ်ငန်းဟာဘယ်လောက်ထိဆုပ်ယုပ်သွားနိုင်လဲသရီမုတ်ဒီလုပ်ငန်းအတွက်ဆောင်ရွက်နေတဲ့လူတွေကဝိုင်းဝန်းဟန်တာကြတာရှိပါရဲ့လားဒီမြောက်ဦးကို NDS ကွင်းကလွတ်အောင်လုပ်ဖို့ဆိုတာကို UNESCO အနေနဲ့
ကျွန်တော်တို့ကနေပြီးတော့မှမြောက်ဦးကိုဒီစင်းရင်ပြင်သွင်းတဲ့နေရာမှာပေါ့လုတ်တဲ့ကိုင်းတဲ့နေရာမှာကျွန်တော်တို့အချိန်မီမပြီးခဲ့လို့ရှိရင်ကျွန်တော်တို့ကမ္ဘာညချင်းမှုအမှုနဲ့ပြင်သွင်းဖို့အတွက်စိန်ခေါ်မှုတရက်နေနဲ့ဖြစ်လာပါလေ။နောက်တစ်ခုကကြတော့ကျွန်တော်တို့ဒီမြောက်ဦးမှာရှိအောင်ညချင်းမှုအစားအုံလေးရလဲပဲဆုံးရှုံးသွားမယ်လို့ဆိုရင်တော့အစားမရနိုင်တဲ့ဆုံးရှုံးမှုတရက်အစုလိုက်ပြုံလိုက်ပြည့်စုံမှုတရက်ဖြစ်သွားနိုင်တဲ့အခြေအနေတွေလည်းကျွန်တော်တို့မြင်တွေ့ရပါလေ။ဆိုတော့အဲ့ဒီဟာတွေကိုကျမတို့ကနေပြီးတော့မှတက်ဆိုင်ရလေးတွေအစိုးရအဖွဲ့ကြီးတွေကိုကျမတို့အနေနဲ့တင်ပြထားပါတယ်တင်ပြတဲ့အခါသူတို့ကလည်းဝိုင်းဝန်းကူညီပေးပါမယ်ဆိုတော့မှပြောပါတယ်ပြောပြမယ်လေဒီနေ့ထပ်ပြီးတော့ကျမတို့ညာဦးသေးတာပဲအမြောက်လက်တွေနဲ့ဒီနေ့တိုင်တိုင်ပြင့်နေသေးပါတယ
်ပွင့်ပွင့်လင်းလင်းပြောရင်ဒီမြမစွတ်တဖွဲ့တက်မတော်ပေါ့အဲ့ဒီတက်မတော်ကရောဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြခွင့်များရပါရဲ့လားအရှောင်းသူရနာပညာရှင်တွေအနေနဲ့လိုတင်ပြလိုပါတယ်ဒီလိုအခြေအနေရှိပါတယ်ဆိုတော့တင်ပြဖို့အခွင့်ရောသာပါသလားခင်ဗျာ
ဟုတ်ကျွန်တော်တင်ပြခွင့်ရပါတယ်တင်ပြပါတယ်တင်ပြတဲ့အတွက်ကြောင့်မလို့တို့ကလည်းပူပေါင်းပါဝင်ပါမယ်ဆိုပြီးတော့မှပြောပါတယ်ကျွန်မလည်းပဲမျှော်လင့်ပါတယ်ပူပေါင်းပါဝင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ
်အဲ့ဒါအစိုးရလားပြည်내အစိုးရလားသူရိမုတ်တာတက်မတော်ပိုင်းလား
ကျွန်တော်ပြည်내အစိုးရပါဟုတ်
ပြည်내အစိုးရကဆုံးဖြတ်ပိုင်ခွင့်ရှိသလားအဲစီးရင်းနဲ့ပတ်သက်ပြီးတော့အဲတက်ကိုရောတင်ပြလို့မရဘူးလားတိုက်ရိုက
်ကျမတို့အနေနဲ့နားလည်တာတော့ပြည်내အစိုးရအနေပြီးတော့မှတက်ဆိုင်ရာစက်တွေကိုတို့ကျမတို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြီးအဲ့ဒါတွေကိုထပ်မံပြီးတော့မှတင်ပြလိမ့်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ
်အခုညီညာရေးအထောက်အကူပြုကော်မတီဆိုတာဖွဲ့စည်းပေးထားပါတယ်အဲ့ဒီကော်မတီကလည်းပဲသူတို့ရဲ့လုပ်ပိုင်ခွင့်နဲ့မှဒေသခံတွေနဲ့ကွင်းစင်လေးလာထိတွေ့ပြီးတော့ဘာလို့သင်တယ်ဆိုတာမျိုးကိုအကြံပြုနိုင်တဲ့ဘာညာဖော်ပြထားတာတွေ့ရပါတယ်ဆိုတော့အဲ့ဒီကော်မတီနဲ့ကတွေ့ပြီးတင်ပြဖို့ရည်ရွယ်ချက်ရှိပါသလားတင်ပြလို့ရောထျောက်လိမ့်မယ်လို့မျှော်လင့်ပါသလားမျိုးကနှစ်ခုပေါ့ခင်ဗျာ
အားဟုတ်ကဲ့ကျမညီနဲ့လည်းအဲ့ဒီကော်မတီနဲ့အတွေ့အဆုံပို့အတွက်ကျမမျှော်လင့်ပါတယ်တွေ့ဆုံကျင်ပါတယ်တွေ့ဆုံတဲ့အချိန်မှလည်းပဲမြောက်ဦးမျိုးရဲ့လက်ရှိရှိနေတဲ့အနေအထားတွေကိုကျမတို့ဘက်ကတင်ပြဖို့အတွက်ဆက်တင်ပါအဲဖြစ်လာမယ်မဖြစ်လာမယ်ရတော့ကျမတို့အနေနဲ့စောင့်ကြည့်ရမယ်အနေအထားမျိုးပါ
မြောက်ဦးဆီအောင်အဆောက်အဦရရဲ့ရင်းကျင်းမှုတန်ဖိုးကိုလည်းနည်းနည်းပြောပြပါသာမန်တချို့လူတွေမသိကြဘူးပေါ့လေဒါဟာဘလောက်ထိအရေးကြီးတဲ့ဆီအောင်ရင်းကျင်းမှုအမွေအနှစ်တွေဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘလောက်တန်ဖိုးရှိရဆိုတာရင်းအောင်နည်းနည်းပြောပြပါလားခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျဒီမြောက်ဦးဟာခံတတ်မှုကြီးဖြစ်နေပြီးဆောက်ခဲ့ပြီးရေဝင်ရေထွက်စနစ်ကိုအဓိကထားပြီးတော့မှပြီးဆောက်ခဲ့တဲ့စာပေရေးမျိုးပေါ့ဒါကြောင့်မလို့လည်းမြန်မာနိုင်ငံမှာနောက်တအရှိဆုံးရှိဟောင်းမျိုးကိုပြပါဆိုရင်ရခိုင်ရဲ့မြောက်ဦးမျိုးကိုပြပါမယ်နှစ်ပေါင်း354နှစ်ရှိကြခဲ့ပြီးတော့မှဒီလောက်နန်းသက်ရှိပြီးတော့မှကာကွယ်ထိန်းသိမ်းနိုင်လောက်အောင်အထက်ကိုခံတတ်ပြီးကျုံနေမြောင်းနေတတိုင်းနေအဆရှိသဖြင့်မြို့ပြအင်တာရက်နဲ့ပတ်သက်ပြီးတော့မှကြိုင်ဆက်ခြင်းအပြီးသတ်ထားတဲ့မြို့ပ
ါဆိုတော့အဲ့တိုက်ပွဲမရှိတဲ့ကာလတွေမှာရောဒီ PC တွေလောက်တန်မှုရှိတဲ့ထောက်ဦးတွေဆလာတီမြေကိုမမကငန်းစနစ်တရထိမ့်သိမ့်မှုရှိပါသလားဘလောက်များအစိုးရအာဏာပိုင်တွေဘက်ကဂရုတစိုက်ရှိပါသလားခင်ဗျာ
ကျွန်တော်တို့ဒီညာဦးရှင်ပြည်သူ့ဒေသတွေ2020ခုနှစ်နိုဘာ9ရက်နေ့ကနေစပြီးနိုင်ငံတော်အဆင့်စာပွဲထိမ့်သိမ့်ဆောက်ရှောက်တဲ့အမှုနဲ့ဖြစ်နေတာဖြစ်ပါတယ်ပြီးတော့တခါယခုအခါလည်းပဲအဲညာဦးရှင်ပြည်သူ့ဒေသကိုညတ်တဲ့ရဲ့ကပ္ပအချင်းတွေမှုအမှုနဲ့ဆက်ရင်းနေပြင်သွင်းဖို့အတွက်စူးစမ်းနေခြင်းလည်းဖြစ်ပါတယ်
အဖေရန်ဒီဒီလိုတင်သွင်းလိုက်တယ်လို့ဆိုတာနဲ့ဒီမြောက်ဦးရင်းကျမှုဒေတာကိုနိုင်ငံတကာကအသိမှတ်ပြုခြင်းတရားဝင်ခံမှာဖြစ်ပါတယ
်နိုင်ငံတကာအသိမှတ်ပြုသလိုကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးသဘောပေါက်နားလည်အောင်တော့ဘယ်လောက်ထိကြိုးပမ်းအထောက်အကူရှိပါသလဲခင်ဗျာ
နိုင်ငံလုံးနိုင်ငံသားအားလုံးသိအောင်အတွက်လည်းကျွန်တော်တို့ဒီမြောက်ဦးရင်းကျမှုအမှုနှစ်ဒေတာဒါနိုင်ငံတော်ကကွယ်ဆောက်ချက်ထားတဲ့မွန်ဟစ်ဒေတာဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ရသည်နိုင်ငံတော်နဲ့ဆိုင်ရာနိုင်ငံသားအားလုံးကကြိုးစားရှောက်တင်လေနိုင်ငံတော်မှာရှိနေတဲ့စီတင်းနေထိုင်နေတဲ့တိုင်းရင်းသားလူမျိုးစုအားလုံးကလည်းပဲမြောက်ဦးရည်ကြီးမှုအမှုဖြစ်ဒီသားရဲ့သမိုင်းကြောင်းလေလည်းအားလုံးသိကြပါတယ်ဒါနဲ့အခုလုံးလုံးကျေမှာတော့သိရှိအားနေတယ်ပေါ့ကျွန်တော်တို့ဒီရခိုင်သမိုင်းကိုအဲ့ဒီအတွက်သိအောင်အတွက်လည်းပဲဒါပညာပေးမှုတွေနောက်တစ်ခုကကြတော့ကျွန်တော်တို့ရခိုင်သမိုင်းကိုခေါ်ထုတ်ပြောဆိုခွင့်အများကြီးနိုင်ငံတော်ကနေပြီးတော့မှဒီနောက်ပိုင်းမှာဖွင့်ပေးထားတာတွေတော့ရှိ
ပါတယ်။ဒီသမိုင်းပတ်သက်ရသင်ယူထဲမှာရောမြန်မာနိုင်ငံမှာမြောက်ဥပါဝင်ဒီတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုအမွေနှစ်တွေကိုသမိုင်းတွေကိုကျောင်းသူကျောင်းသားတွေမျက်မျက်တာတာနားလည်သဘောပေါက်အောင်ဖြန့်ဖြူးပြီးတော့သင်တဲ့အဆင့်အခုရောက်ပြီလားခင်ဗျာအဲ့လိုကြိုးပမ်းအထုမှုရှိပါလား
။မရောက်သေးပါဘူးရှင်မရောက်သေးပါဘူး။ရှီဟောင်းမြို့တော်များထဲမှာမြောက်ဥယဉ်ကျေးမှုအမွေနှစ်ဒေသဆိုတာမပါသေးပါဘူးရှင်။ကြာခန်းကိုစုထဲမှာလည်းပဲသမိုင်းမှာရခိုင်သမိုင်းနဲ့ပတ်သက်ပြီးတော့မှတီးခြားတင်ကြတာလည်းမရှိပါဘူး။ကျွန်တော်တို့အနေနဲ့ဒီမြန်မာနိုင်ငံမှာသမိုင်းကိုမဟာဝိဇ္ဇာပေါ်ရတဲ့အထိသင်ခဲ့ပေမဲ့လည်းရခိုင်သမိုင်းတော့မပါခဲ့ပါဘူး။ကျွန်တော်တို့အနေနဲ့ရခိုင်သမိုင်းကိုတီးခြားလေ့လာခဲ့ရတာဖြစ်ပါတယ်။
နောက်ဆုံးတစ်ခုမေးချင်တာအဲ့တော့ဒီရင်းကျေးမှုအမွေနှစ်တွေရဲ့ပတ်ဝန်းကျင်တစ်ဝိုင်းမှာတိုက်ပွဲဆိုတာလုံးဝမရှိဘဲညဉ့်ညံ့သွားရင်တော့အကောင်းဆုံးပါပဲ။ဒါပေမဲ့အဲ့ဒီတိုက်ပွဲတွေကတော့နိုင်ငံရေးအရာဖြစ်ရှင်းရမှာပေါ့။အဲ့လိုပြည်လည်မှုမရခင်စကြမှာဒီရင်းကျေးမှုအမွေနှစ်တွေကိုထိခိုက်ပြပြမဲ့အခြေအနေမရောက်အောင်အဓိကလုပ်နိုင်မဲ့လမ်းကိုစဉ်းစားမိပါလား။ဘယ်လိုဆိုရင်ဖြစ်နိုင်မယ်ထင်ပါလဲ။အလားတော်ရှိပါရဲ့လား။
ကျွန်မပြောသလိုပဲပေါ့။မြောက်ဦးကိုစနေဆုံးအဖြစ်နဲ့သတ်မှတ်ပေးလိုက်ရတော့ဖြင့်ကျွန်တော်တို့ရင်းကျေးမှုခံလို့အနည်းတည်းထိမ့်သိမ့်ကြီးသာမပြတ်စီအောင်ကာကွယ်ဆောင်ရှောက်ပြီးသားဖြစ်လိမ့်မယ်လို့ကျွန်မအနေနဲ့ညွှန်ပြမှာပါတယ
်။ညွှန်မှန်းချက်အောင်မြင်မယ်လို့ရောယုံကြည်မှုဘလောက်လောက်ရှိပါလဲအပြေဝါရှိပါလား
။ကျွန်မအနေနဲ့တော့လုံးလုံးစွဲအထီးတော့အပြေဝါတော့မရှိသေးပါဘူးရှင်
။ဟုတ်ကဲ့အောင်မြင်ပါစေလို့ဆုတောင်းပါတယ်ဒေါက်တာသန်းအထူးကျေးဇူးတင်ပါတယ်။
ကျောင်းသားသာဆွေးနွေးတင်ဆက်တဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အခုတော့သူယုံကြည်ရာကန္နာမှာအမေရိကန်နိုင်ငံတန်နစီတောင်ပိုင်းတက္ကသိုလ်ကမတ်ဝင်းမြတ်သူကဘာရီကိုယုံကြည်တယ်လဲဆိုတာကိုမျှဝေထားပါတယ်။မမိုးဖြူစီစဉ်တင်ဆက်တာပါ။ဒ
ီမှာယုံကြည်ရာတော့လူတိုင်းလူတိုင်းရပါတော့။ရန်သူခွင့်ရရမယ်လို့ယုံကြည်တယ်။ဒါပေမဲ့ရန်သူခွင့်ရလို့ဆိုတဲ့အခါမှာလူတွေကလူတိုင်းလူတိုင်းကိုအတူတူအရာတစ်ခုကိုပေးလိုက်တာနဲ့တကယ်နဲ့ထင်မှာအကောင်လုံးကတပြေးညီဖြစ်သွားတယ်လို့ထင်ကြတယ်ပေါ့နော်ဒါပေမဲ့တကယ်ကစားသမိုင်းကိုကြည့်မယ်ဆိုလို့ရှိရင်အခွင့်အရေးတစ်ခုပေးလိုက်တာနဲ့အဲ့လူတိုင်းလူတိုင်းကအခွင့်အရေးအကောင်လုံးရရှိနိုင်မယ်အခြေအနေမှာရှိနေရမှာမဟုတ်ဘူးဘာဖြစ်လို့လဲဆိုလို့ရှိရင်ကိုယ်အရှိရေကကစားသမိုင်းကဒီကိုလိုနီစနစ်နဲ့အစားခဲ့တာဖြစ်တယ်နိုင်ငံနဲ့နိုင်ငံတိုင်းမှာဆိုလို့ရှိရင်ပြင်နိုင်ငံနဲ့ပြောပြင်နိုင်ငံကိုကိုလိုနီပြုခဲ့တဲ့သမိုင်းရှိတဲ့အခါကျတော့အခုကိုလိုနီဖြစ်ပြီးထွက်လာတဲ့အခါမှာလည်းကိုယ့်ရဲ့အသားအရောင်ကြောင့်ကိုကပြည်နိုင်ငံရဖြစ်တယ်ဆိုတော့အချက်ကြောင့်မို့လို့တန်းတူညီမျှအခွင့်အရေးပေးလိုက်တော့လဲပဲအဲ့အခွင့်အရေးကိုအပြည့်အဝအသုံးမချနိုင်တာရှိတဲ့အဲ့ခါကျတော့တန်းတူညီမျှအခွင့်အရေးဆိုတာကိုပြောတဲ့အခါမှာအော်လူတိုင်းလူတိုင်းကိုဒီတူညီတဲ့အရာတစ်ခုပေးလိုက်အောင်နေမယ်တူညီရဲ့အခွင့်အရေးတစ်ခုပေးလိုက်တာနဲ့အဲ့လူတွေကောင်းသွားရင်အခွင့်အရေးကိုအသုံးချပြီးအောင်မြင်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုလို့ရှိရင်တချို့သူတွေကသူရဲ့အသားအရောင်သူရဲ့ရှင်နေရနေလာတယ်ပေပါတာဝင်ယုံကြည်တယ်ဆိုတဲ့ပတ်သက်ပြီးတော့လူမျိုးခွဲခြားခြင်းခံရတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ပေါ့နော်တချို့သူတွေကသူရဲ့အသားအရောင်ကြောင့်မို့လို့အခွင့်ပြုခံရကြတယ်စခဲ့ရမွေးလာခဲ့ရနေပြီးတော့ဒီလိုအခြေအနေချင်းတူရင်တောင်မှစနစ်ကနေပြီးတော့အသက်သွင်းထားတဲ့လူမျိုးချင်းခွဲခြားမှုရှိနေတဲ့အတွက်ကြောင့်မို့လို့အခွင့်ပြုအခွင့်အရေးအထူးရကြတဲ့အတွက်ကြောင့်မို့လို့ဥပမာပေါ့လူဖြူရှိမယ်လူငယ်ရှိမယ်ဆိုလို့ရှိရင်အော်ဒီနှစ်ယောက်လုံးကပေါ့နော်အချင်းကြီးတူတူပဲအခွင့်အရေးပေးလိုက်တာနဲ့တကယ်နဲ့ဒီမှာသူတို့ကဒန်းတူကြီးများအောင်မြင်လာမယ်လို့ဆိုလို့မရဘူး။ဘာဖြစ်လို့လဲဆိုလို့ရှိရင်ဟိုနှစ်ပေါင်းများစွာကဒီနိုင်ငံမှာလူဖြူလူငယ်ခွဲခြားမှုပြဿနာရှိခဲ့တယ်။လူဖြူတွေကနေပြီးတော့မတရားလူမဲတွေကိုခေါ်လာပြီးတော့ဂျွန်က
ကျွန်ပြုခဲ့တဲ့သမိုင်းရှိခဲ့တဲ့အခါမှာကိုအရင်ကတည်းကစနစ်ကနေပြီးတော့အသက်သွင်းထားတဲ့လူမျိုးခွဲခြားမှုကရှိနေတဲ့အခါအခွင့်အရေးတစ်ခုကိုတန်တူညီညာရအောင်လေအဲ့လိုမျိုးကအတူတူအောင်မြင်လာမယ်လို့ပြောလို့မရဘူးပေါ့နော်အဲကြောင့်မို့လို့ကျွန်မယုံကြည်တာတော့ equality အကြောင်းကိုပြောတဲ့အခါကျလို့ရှိရင်လူတိုင်းလူတိုင်းကိုအော်ဒီလိုလည်းထားပေးလိုက်ဒီလိုလည်းထားပေးလိုက်ဒါဆိုလို့ဒီလိုပေးလိုက်ရုံနဲ့အကောင်လုံးကတန်တူဖြစ်သွားမယ်လို့ပြောမယ်ဆိုရှင်မှားတယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုရင်တချို့သူတွေကမွေးလာကြတဲ့ကဒီကမ္ဘာရဲ့ colonial history ကြောင့်မို့လို့အခွင့်အရေးခံပိုရကြတယ်တချို့သူတွေကအခွင့်အရေးညီတူညီညာပေးရင်တောင်မှအခွင့်အရေးကိုတုံးချနိုင်ခွင့်မရှိကြဘူးအဲ့ဒီအတွက်ကြောင့်မို့လို့ဒီလိုကမ္ဘာရဲ့ဟိုအရင်ကတည်းကဒီသမိုင်းအဆင့်ဆက်ရှိခဲ့တဲ့ပြဿနာတွေကိုစဉ်းစားပြီးတော့ဘယ်လိုကိုဘယ်လိုမျိုးညှတာအောင်အခွင့်အရေးတန်းတူပေးမယ်ဆိုလို့ရှိရင်ဘယ်သူအတွက်မျှတအောင်လုပ်ရမယ်ဆိုတာစဉ်းစားနေလို့မြင်ပါတယ်။ဒါကြောင့်မို့လို့ဒီမိုကရေစီနိုင်ငံတခုထူထောင်မှုစဉ်းစားမယ်ဆိုလို့ရှိရင်ဒီလိုအချက်လက်တွေကိုထည့်သွင်းစဉ်းစားနေလို့မြင်ပါတယ်။မြန်မာလူမျိုးမဟုတ်ဘူးဆိုရင်အများအပြားကျမတို့သိတာတော့မြန်မာနိုင်ငံမှာမြန်မာဆိုရက်ဒီအများစုလူများစုမဟုတ်ဘူးဆိုလို့ရှိရင်တချို့တိုင်းသားတွေကဟိုဒီရနေမြေဒေတာတွေမှာမြန်မာလူမျိုးတွေညီချင်းဒေတာမှာနေတဲ့လူတွေရတဲ့အခွင့်အရေးကိုမရကြဘူး။ဒါကြောင့်မို့လို့ဒီအချက်လက်တွေကိုထည့်သွင်းစဉ်းစားပြီးတော့တိုင်းသားလူမျိုးစုအားလုံးကိုတန်းတူညီညာအခွင့်အရေးပေးတဲ့အခါကျလို့ရှိရင်ဘယ်လိုစနစ်မျိုးအကောင့်ထည့်ဖို့မလဲဆိုတာကိုစဉ်းစားသင့်တယ်လို့မြင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကိုစာရေးသားမယ်ဆိုရင် burmese@voanews.com အီးမေးလ်လိပ်စာကိုရေးသားနိုင်ပါတယ်ဒီကနေ့ညနေ 6:00-9:00 ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 တို့မှာဖမ်းယူနားဆင်နေပါလေအခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသာကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016သူ့ရဲ့မဲဆွယ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုကိုဖြစ်အောင်လှုပ်လာခဲ့တဲ့လူတွေဟာသူအာဏာမရအောင်တမင်သက်သက်လှုပ်တာအာဏာသိမ်းဖို့ကြံစည်တာနိုင်ငံတော်စစ်စာဖော်မှုကျူးလွန်ခဲ့ရတာဖြစ်တယ်လို့ဗုဒ္ဓနေတွေကဆုတ်ချပြောကြားလိုက်ပါတယ်။သူရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့အနေနဲ့ရုရှားနဲ့ဆက်နွယ်မှုရှိခဲ့တယ်ဆိုပြီးလွန်ခဲ့တဲ့3နှစ်ကတရားရေးဌာနကစုံစမ်းစစ်ဆေးမှုစတင်ခဲ့တဲ့ကိစ္စကိုပြောကြတာဖြစ်ပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုစတင်စေခဲ့တဲ့ရခိုင်တရားရေးဌာနနဲ့ FBI အရာရှိတွေကိုလည်းပဲမြစ်ပတ်တဲ့စုံထောက်တွေဖြစ်တယ်လို့တိုက်ခိုက်ပြောကြားလိုက်ပါတယ်။ဣသရေလနိုင်ငံအကြိတ်နဲ့ရှင်ပြန်ရတဲ့ရွေးကောက်ပွဲမှာအဓိကအတိုက်ခံဖြစ်တဲ့အပြာနဲ့အဖြူ Blue and White Party ခေါင်းဆောင် Benny Gantz ကသူ့အနေနဲ့ညမောင်းအစိုးရဖွဲ့နိုင်ခြင်းမရှိဘူးဆိုပြီးတော့အရှုံးကိုလက်ခံလိုက်တဲ့အတွက်လက်ရှိဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုဟာပြင်စမအကြိမ်သက်တမ်းကိုဆက်လက်ထမ်းဆောင်ဖို့လှုံ့ဆော်နေပါတယ်။ Gantz ကဣသရေလပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလေးစားကြောင်းပြောဆိုလိုက်ပါတယ်။ American သမ္မတ Donald Trump ကတော့လက်ရှိဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအရေးခံရတာဟာဒေသတွင်းညီညွတ်ရေးအတွက်ကောင်းတဲ့လက္ခဏာဖြစ်တယ်လို့ကြေဆိုပြောကြပါတယ်။မြန်မာနိုင်ငံတပ်မတော်ကဝန်ကြီးချုပ်ဗိုလ်ချုပ်မြင့်မြောင်ဟန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာဗိုလ်ထုနေရတွေ့ဆုံခဲ့ကြပါတယ်။နိုင်ငံတကာမှာအခြေအနေတွေပဲလိုပဲဖြစ်ဖြစ်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာတရုတ်အတွက်စိတ်ကိုအကြီးပါကြောင်းတရုတ်အနေနဲ့မြန်မာနဲ့မဟာဗျူဟာကြားတဲ့ဆက်ဆံရေးတွေကိုလည်းဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့သမ္မတရှီဂျင်ပင်ကပြောကြားကြောင်းသိရှိရပါခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုက main engine 9ဖြစ်ပါတယ်။အတံပိုင်းဆိုင်ရာ engineer ကတော့ Keith Thong ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက် 6:00-9:00 အထိ line meter 32 40 48 နဲ့ line length meter 190အပြင် VOA ရဲ့ Facebook စာမျက်နှာကမှာထုတ်လွှင့်ပေးခဲ့တာပါ။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.